Welcome to the Voice of America in Burmese.
မင်္ဂလာနေ့ကျမတို့တို့ရှင်များရှင်2019ခုနှစ်ဧပြီလ12ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်လေးကိုမင်းခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24.25/52ကနေတိုင်းထုတ်လွှင့်ပေးနေပါတယ်။ကျမဤတန်စမဒီညတို့စီစဉ်လေးကိုတင်ဆက်ပေးပါမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။ Syria အရေးမှာနောက်ထပ်ဝင်မပါတော့ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ရုရှားဆက်ဆံရေးပိုဆိုးလာတယ်လို့ရုရှားသမ္မတပူတင်ကပြောဆိုပြန်ပါတယ်။နေ့တက်ကိုအခါသမယမှာမြန်မာပြည်သူပြည်သားအလုံးအတွဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကစုမုံကောင်တောင်းပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့နေ့ကိုကိုသားညုံနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့နေ့ပြီးမှသောတာရှင်နေနာဆင်ကြမှာကဒီနေ့ဧပြီလ12ရက်နေ့မှာမြန်မာနိုင်ငံတဝန်းကအချင်းထောင်တွေကနေစီကံလိုက်လာတဲ့အချင်းသားစုစုပေါင်း2000ကျော်ကိုအထူးလျှော့ရနဲ့ပြန်လွှတ်ပေးလိုက်ပါတယ်။
ဒီကြကျွန်တော်တို့ပြတဲ့ဆိုတာရည်ရွယ်ချက်ကောင်းကောင်းရှိဖို့လိုပါတယ်။နှစ်ချက်ငူရှိဖို့လိုပါတယ်။သုံးချက်စနစ်စစ်စစ်ဖို့လိုပါတယ်။အခုထိ
နိုင်ငံအကျဉ်းသားများကွန်ရီဆောက်ရှောက်ရဲ့အသင်း AAPPB ကဦးတိန်နိုင်ငံကလို့ပြောတာကိုမကြခင်မှာပြည်သူနာဆင်ကြမှာပါ။ဒါပြင်ကြံကာလအတွင်းအမှုပညာရှင်တို့ရဲ့လှုပ်ရှားမှုတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးတော့ဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တကီထိုင်းနဲ့ကိုသားညိုဦးတို့ကကြေညာပေးတော့မှာပါ။
ဆီးရီးယားအရေးမှာနောက်ထပ်ပါဝင်ပတ်သက်တော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းကကလေးငယ်တွေအပါအဝင်အရက်သားတွေအပေါ်ဓာတ်တုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အရင်းအမြစ်လို့ယုံကြည်ရတဲ့ဆီးရီးယားလေတပ်အခြေစိုက်စခန်းအပေါ်ဒုံးကျည်နဲ့တိုက်ခိုက်ဖို့တော့ပြီးခဲ့တဲ့သတင်းပတ်ကသမ္မတထရန့်ကညွှန်ကြားခဲ့တာပါ။ဆီးရီးယားနိုင်ငံတွင်းကိုဝင်မှာမဟုတ်ဘူးလို့သမ္မတထရန့်ကဖော့စီယုတ်တန်ရဲ့စီးပွားရေးသတင်းတောက်မာရီယာဘာဒီရိုမိုကိုပြောဆိုထားတဲ့အင်တာဗျူးကတော့ဒီကနေ့ထုတ်လွှင့်မှာပါ။ဆီးရီးယားနိုင်ငံကမ်ရှိခွန်မြို့ပေါ်ကိုဓာတ်တုလက်နက်နဲ့တိုက်ခိုက်မှုအတွင်းကလေးငယ်တွေတေဆုံးနေတဲ့ပုံတွေကိုတွေ့ခဲ့ရပြီးတဲ့နောက်မှာတော့စစ်ရေးအရာတုံ့ပြန်ဖို့လိုအပ်ပြီးလို့ဆုံးဖြတ်ခဲ့တာဆိုပြီးသမ္မတထရန့်ကပြောဆိုပါတယ်။အဲ့ဒါကိုလည်းမြင်ရောတစ်ခုခုတော့လုပ်ရမယ်လို့ကျွန်တော်ပြောခဲ့ပါတယ်လို့သမ္မတထရန့်ကပြောတာပါ။ဓာတ်တုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆွဆဲခံထားတဲ့ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကထောက်ပံ့ပေးနေတာကိုလည်းသမ္မတထရန့်ကရုရှားအတွက်တိတ်ကိုစိုးဝါလွန်းနေလူသားဖြစ်တင်မှုအတွက်တိတ်ကိုစိုးဝါလွန်းနေလို့သတိပေးပြောဆိုသွားပါတယ်ရှင်
။ပြီးခဲ့တဲ့3လဒီအမေရိကန်သမ္မတဒေါ်နယ်ထရန့်စပြီးတော့တာဝန်ယူချိန်ကြီးကစပြီးတော့အမေရိကန်ရုရှားဆက်ဆံရေးဟာယိုယွင်းဆွေးရွာလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။အလုပ်လုပ်ရတဲ့အနေအထားအထူးသဖြင့်ဆိုရင်တော့ဒီစီးရီးအစ်စ်မှာယုံကြည်မှုအစ်စ်ကပိုကောင်းမလာဘဲနဲ့အကြဘက်ကိုရောက်လာတယ်လို့ဖြစ်နေတယ်လို့ရုရှားသမ္မတပူတင်ကနိုင်ငံပိုင်ရုပ်သံလိုင်းနဲ့တရုတ်မြန်မာကမှပြောဆိုတာကိုဒီကနေ့ထုတ်လွှင့်တာပါ။နောက်ရုရှားနိုင်ငံကြီးဝန်ကြီးဆာဂီလက်ဖော့ကလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရတည်ရဲ့တက်တက်တသားမရှိတဲ့ရှစ်တောင်မကြီးတဲ့ရွေချက်တွေလို့တုံတုံပြောဆိုပြီးတော့ရုရှားစုရဘက်ကဒီပေါ်မှာမေကွန်းထုတ်ဆရာတွေအများကြီးရှိတယ်ဆိုပြီးပြောလိုက်ပါတယ်။အမေရိကန်ရဲ့ရွေချက်တွေကိုရုရှားဘက်ကနားလည်သဘောပေါက်ဖို့အတွက်ဒီချက်ကအရေးကြီးတယ်လို့လည်းရုရှားနိုင်ငံကြီးဝန်ကြီးလက်ဖော့ကအမေရိကန်နိုင်ငံကြီးဝန်ကြီးရက်စ်တလစ်ဆန်နဲ့ဒီနေ့မော်စကိုကဆွေးနွေးပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်ဒါဒုလနဲ့တုံတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့ဇင်ဘတ်တုန်းကဆီးရီးယားလီဒါအခြေဆိုင်စခန်းပေါ်မှာအမေရိကန်တို့ကတိုက်ခိုက်ခဲ့တာကိုရုရှားနိုင်ငံတိုင်ဝန်ကြီးကရည်ညွှန်းပြီးတော့အမေရိကန်ရဲ့လက်တုပ်ပြမှုကပြဿနာရှာရဆုပြီးတော့တုံ့နှုံပြောဆိုသွားတာဖြစ်ပါတယ်
။မြောက်ကိုရီးယားအရေးကိစ္စတင်မာမှုတွေကိုငြင်းငြင်းချမ်းချမ်းနဲ့အောင်မြင်အောင်ဖြေရှင်းသင့်တယ်လို့တရုတ်သမ္မတရှီချင်းပင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြောကြားခဲ့တဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာမျက်နှာချင်းဆိုင်တွေ့ဆုံခဲ့ပြီးသတင်းတပတ်နှိပါအကြာဒီကနေ့မှာခေါင်းဆောင်နှုတ်တို့တယ်လီဖုန်းကတဆင့်စကားပြောခဲ့တာဖြစ်တယ်လို့သတင်းမှာဖော်ပြပါတယ်။ဒီတယ်လီဖုန်းကတဆင့်ပြောတာနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျူဒေါ်ဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။မြောက်ကိုရီးယားကိုကင်တွယ်ဖို့တရုတ်ကိုထပ်မံအခုအညီတောင်းခံတာကိုမနေ့အင်္ဂါနေ့ကသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာသမ္မတထရန့်ကရေးသားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြဿနာရှာနေတယ်ဆိုပြီးသမ္မတထရန့်ကသူ့ရဲ့ Twitter အကောင့်မှာမနေ့ကရေးတာပါ။အဲ့ဒီမှာတဆက်တည်းပဲတရုတ်နိုင်ငံကဒီကိစ္စအကူအညီပေးနိုင်မယ်ဆိုရင်ကောင်းမယ်။ဒါပေမဲ့လို့မကူညီနိုင်ရင်လည်းသူတို့မပါပဲဒီပြဿနာကိုဖြေရှင်းရလိမ့်မယ်လို့သမ္မတထရန့်ကရေးသားပါတယ်။အမေရိကန်အနေနဲ့ဘလို့အရေးယူမှာလဲဆိုတာကိုတော့ရေးသားဖော်ပြတာမျိုးမရှိပါဘူးရှင်။
နိုင်ဂျီးရီးယားနိုင်ငံမျိုးတော်ကအမေရိကန်နဲ့ဗြိတိန်တန်ယုံတွေကိုဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကတိုက်ခိုက်မဲ့အစီအစဉ်ကိုတားဆီးနိုင်ခဲ့တယ်လို့လူညွှန်ရေးတာဝန်ရှိသူတွေကပြောပါရယ်။ပြီးခဲ့တဲ့လနှောင်းပိုင်းမှာတက်ခိုက်မှုစီစဉ်ထားတဲ့ဘိုကိုဟာရမ်အဖွဲ့ဝင်9ဦးကိုနိုင်ဂျီးရီးယားထောက်လိုင်းရေးကဖမ်းဆီးထားတယ်လို့ဆိုရတယ်။မြို့တော်အပူဂျာကအမေရိကန်နဲ့ဗြိတိန်တန်ယုံတွေနဲ့အနောက်နိုင်ငံတွေရဲ့အကျိုးစီးပွားတွေကိုတက်ခိုက်မှုအတွက်ဘိုကိုဟာရမ်အဖွဲ့ဟာစစ်စစ်နက်နက်ကိုပြင်ဆင်ထားတာလို့လည်းနိုင်ဂျီးရီးယားထောက်လိုင်းရေးဌာနကဒီအီးမေးလ်ကနေပြီးတော့ပြီးတဲ့ကြေညာချက်မှာဖော်ပြထားပါရယ်။ သက်ဆိုင်ရာတန်ယုံတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ပြောမှတ်ချက်ပေးတုံ့ပြန်တာမရှိသေးပါဘူး။ဘိုကိုရဟန်အဖွဲ့ဟာဒီ2009ခုနှစ်ကစတဘုံထချိန်ကလေးကဆိုရင်တော့အနည်းဆုံးလူပေါင်း 18,000 ကိုတပ်ဖြတ်ခဲ့ပါတယ်ခင်ဗျာ
။ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24 kHz 1239ไซโดมีตา 25 กิโลเฮิรตซ์ 1765 ไซโดมีตา 32 กิโลเฮิรตซ์ 9325 ไซโดมีตา 57 กิโลเฮิรตซ์ 585 เนี่ยสนีเนตะนิงกรีนี่တွေမှာไลแลมีตา 190 กิโลเฮิรตซ์ 1905 တို့ကနေလဲထုတ်ပြန်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်မြန်မာပြည်သူပြည်သားတွေမိသားစုတွေနဲ့ပြန်လည်ဆုံစည်းနေကြတဲ့နှစ်သိက္ခူတကြံပွဲတော်ကာလမှာနိုင်ငံသူနိုင်ငံသားအလုံးအတွေ့အမေရိကန်အစိုးရကိုစားအမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကစွန့်မုံကောင်းတောင်းပါတယ်။တကြံအခါသမယကတော့ရာဇဝင်ထွက်ဝက်ကြောအတွင်ပထမဆုံးအကြိမ်ဒီမိုကရေစီနည်းကြရွေးကောက်ထားတဲ့အယက်သားအစိုးရကဖော်ဆောင်လာတဲ့ပြီးခဲ့တဲ့နှစ်အတွင်းအပြောင်းလဲတွေအပေါ်ပြန်ပြောင်းထင်ရှားရမယ့်အချိန်အခါကောင်းဖြစ်ပါတယ်လို့နိုင်ငံဆိုင်ဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုဥတည်တဲ့သမိုင်းဝင်အသွင်ကူးပြောင်းမှုကိုဆက်လက်ချီတက်နေတာနဲ့အတူအမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံသားအလုံးနဲ့ရှေ့ရှောက်အတူတကွလက်တွဲဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြပါတယ်။မြန်မာပြည်သူပြည်သားအလုံးအတွက်ပျော်ရွှင်ပွဲနှစ်တကူဖြစ်ပါစေကြောင်းအမေရိကန်ပြည်ထောင်စုကနှွေးနှွေးထွေးထွေးဆုမွန်ကောင်းတောင်းပါကြောင်းလည်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးရဲ့ကြေညာချက်ကဖော်ပြထားပါတယ်ရှင်။
အပူဇော်ရဲ့စစ်သွေးကြောအုပ်စုရဲ့အဓိကခေါင်းဆောင်တဦးကိုဖိလစ်ပိုင်စစ်တပ်ကနေပြီးတော့တုတ်တင်ရှင်းလင်းခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အကြီးအကဲကပြောလိုက်ပါတယ်။ဖိလစ်ပိုင်ဆူရတက်နဲ့အပူဇော်ရဲ့သဘုံတွေကြားတိုက်ပွဲဖြစ်ခဲ့တဲ့ဘူဟိုးကျွန်းပေါ်ကကြေးရွာတစ်ခုမှာအဘူရာမီဆိုပြီးတော့လူသိပြောင်းတဲ့မုံမုံအက်စကာလီရဲ့ရုပ်လောင်းကိုစစ်တပ်ကရှာဖွေတွေ့ခဲ့တာလို့ဖိလစ်ပိုင်ဆူစီချုပ်ဗိုလ်ချုပ်ကြီးအတူရတူအနုံကပြောပါရယ်။ပြီးခဲ့တဲ့နှစ်ကကနေဒါနိုင်ငံသား2ဦးနောက်ဖေဖော်ဝါရီလတုန်းကဂျာမန်လူမျိုးတဦးလို့ကိုပြန်ပြီးဆွဲကောင်းဖြတ်တတ်ခဲ့မှုတွေကိစ္စမှာအက်စကာလီဟာပေါ်ပတ်သက်နေပါတယ်။အဘူဇာရ်နဲ့အဖွဲ့ဟာဘူဟိုလ်ကျွန်းပေါ်ကဒီအန်နာဘန်ဂယ်မြို့လေးကိုလှေနဲ့ဆက်ရောက်ပြီးတော့နောက်ထပ်ပြန်ပြီးဆွဲမှုတွေလုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာဖိလစ်ပိုင်စစ်တပ်နဲ့တွေ့ပြီးတော့တိုက်ပွဲတွေဖြစ်ခဲ့တာလို့ဖိလစ်ပိုင်စစ်ဘက်ကပြောပါတယ်။အဲ့ဒီကျွန်းဟာအဘူဇာရ်အဖွဲ့ကျင်းလင်းလှုပ်ရှားနေတဲ့ဖိလစ်ပိုင်တောင်ပိုင်းဒေသရဲ့အပြင်ဘက်ခြမ်းမှာရှိတဲ့ပန်းဖြေကျွန်းလေးဖြစ်ပါတယ်။အစိုးရစစ်တပ်ကလိုက်လံထောင်လန်းနေချိန်မှာတိုက်ပွဲဖြစ်တာဖြစ်ပြီးတော့ဒီကနေ့တိုက်ပွဲအတွက်မှာတော့စစ်သွေးကြွ6ဦးအစိုးရတပ်သား3ဦးနဲ့ရဲတပ်ဦးတို့တေဆုံးခဲ့ပါတယ်။ကျန်တဲ့စစ်သွေးကြွတွေကိုလိုက်လံရှင်းလင်းနေတာကြောင့်တိုက်ပွဲငယ်တွေဆက်ဖြစ်နေလို့မယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်။ဘူဟိုးနဲ့စီဘူးခရိုင်တွေမှာအကြမ်းဖက်ဝါရဆွဲအုပ်စုတွေကပြန်ပြီးဆွဲမှုတွေပြုလုပ်လာခြင်းရှိတယ်ဆိုပြီးဖိလစ်ပိုင်မှာရှိတဲ့အမေရိကန်တန်ယုံကတော့ပြီးခဲ့တဲ့သတင်းပတ်ကစပြီးတော့သတိပေးချက်ထုတ်ပြန်ထားပါတယ်။
American သမ္မတကတော့ Melania Trump အလုပ်လုပ်ခဲ့တဲ့ Model Agency ဟာ Escort Agency ဆိုတဲ့အဖော်ပြုဖျော်ဖြေရေးဝန်ဆောင်မှု Agency ဖြစ်တယ်လို့မှားယွင်းစစ်ဆေးထားတဲ့2016ခုနှစ်ကစာမျက်နှာပုံနဲ့ပတ်သက်ပြီး American သမ္မတကတော့ Melania Trump ကို Daily Mail သတင်းစာထုတ်ဝေသူကဒီကနေ့ပုတ်ထူးနေမှာတောင်းပန်ခဲ့ပြီးရော်ကြေးပေးဖို့သဘောတူလိုက်ပါပြီ။မလနီယာထရန့်ကစီးပွားရေးအကျိုးစီးပွားကိုနင့်နာစေမှုနောက်စိတ်အနှောက်အယှက်ဖြစ်ရမှုအတွက်ဒေါ်လာ350ရောကြေးပေးဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာအတည်ပြုမှုနဲ့အမှုဖွင့်တာဖြစ်ပါတယ်။ကမ္ဘာပေါ်မှာဓာတ်ပုံအရရဆုံးအမျိုးသမီးတဦးဖြစ်လာရမယ့်အချိန်မှာ Daily Mail ရဲ့ရေးသားချက်ကြောင့်ဒေါ်လာတန်းချီပြီးဝင်ငွေရမယ့်အခွင့်အလမ်းထိခိုက်ရတယ်လို့အမှုဖွင့်ပါတယ်။ South Town နဲ့ Slovenia Magazine တို့မှာပထမဆုံးဖော်ပြခဲ့တဲ့ဒီရေးသားချက်မှာMelania Trump ကိုပြည်တစားတဦးလို့မှားယွင်းပုံဖော်ထားတယ်လို့လည်းသူမရဲ့ရှင်းလင်းတွေကပြောပါတယ်။ Daily Mail ကဒီဆောင်မကိုမှားယွင်းဆွဆဲချက်မှန်သိပါရဲ့နဲ့ဒါမှမဟုတ်လည်းအမှန်ကဘာလဲဆိုတာကိုရှင်းရှင်းလင်းလင်းသိအောင်မလုပ်ဖဲနဲ့ဖော်ပြခဲ့တာလို့လည်းအမှုမှာဖော်ပြထားပါတယ်။ Mrs. Trump အပေါ်ဆွဆဲချက်တွေဟာမမှန်ကန်မှုဆိုတာကိုလက်ခံပါတဲ့အကြောင်းဒီဆွဆဲချက်တွေကိုရုပ်သိမ်းပါတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့ထုတ်ကြေညာချက်မှာ Daily Mail ကပြောဆိုထားပါတယ်။ရည်သားဖော်ပြထုတ်ဝေခဲ့မှုကြောင့် Mrs. Trump နင်နာခဲ့ရတာအလုံးအတွက်လည်းတောင်းပန်ပါတယ်လို့ဖော်ပြထားပါတယ်ရှင်
။ပင်လယ်ပြင်ရီဒီတင်လာနေကဖန်ထားတဲ့အိန္ဒိယတင်မောသား10ဦးကိုလုံခြုံရေးတပ်ဖွဲ့တွေကကယ်တင်နိုင်ခဲ့ပြီလို့ဆိုမာလီယာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ MSPL Council တင်မောကတင်မောသားတွေအလုံးဘေးအန္တရာယ်ကင်းခဲ့တဲ့လုံခြုံရေးတပ်ဖွဲ့တွေစီရောက်နေကြပြီလို့ဟိုပြိုမျိုးတော်ရဲ့ဝင်ဖြစ်တဲ့ Abdullah Ahmed Ali က VOA ဆိုမာလီယာဌာနကိုပြောပါတယ်။တင်မောမလေးမှုကသူနဲ့အတူကားထဲမှာရှိနေတယ်လို့လည်းမြို့တော်ဝင်ကပြောပါတယ်။ဟိုပြိုကန်းလုံကတင်မောပေါ်ကနေတင်မောသားတွေကိုရွှေ့ပြောင်းပြီးတော့ဖမ်းခဲ့တဲ့ပင်လယ်တပြ၄ဦးကိုလည်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးထားပြီလို့သူကပြောပါတယ်။တင်မောပေါ်ကတင်မောသား၂ဦးကိုလည်းပြီးခဲ့တဲ့တင်းလာနေ့အစောပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကတွေ့ရှိထားတာပါ။ ဆိုမာလီယာနိုင်ငံကတ်စပီယိုမြို့ကိုကွန်ပျူစီလာပို့တဲ့တင်မော့ကိုဧပြီလ၁ရက်နေ့ကပင်လယ်တပြားတွေပြန်ပြီးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
။ယာရုကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုနောက်တရင်ပတ်တနင်္လာနေ့လောက်မှာဆွဲချက်တင်နိုင်မယ့်အနေအထားရှိတယ်လို့အစိုးရရှေ့နေယုံတာဝန်ရှိသူတွေကပြောပါတယ်။သမ္မတယာရုကဖြုတ်ချခံရတဲ့အထိဖြစ်စေခဲ့တဲ့အဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးပြမှုဆိုင်ရာဆွဲဆိုချက်ကိုသမရဟောက်ပတ်ရင်ဆိုင်ရပွဲရှိတယ်လို့လည်းအစိုးရရှင်းတွေကဒီကနေ့ပြောပါတယ်။သမရတာဝန်ထမ်းဆောင်စဉ်ကာလအတွင်းမိတ်ဆွေရင်းနဲ့ပေါင်းပြီးစီးပွားရေးလုပ်ငန်းကြီးတွေထံကနေငွေညှစ်ခဲ့ပြီးကုမ္ပဏီတွေထံကလည်းလက်ယူခဲ့တာအပါအဝင်မမှန်မကန်လုပ်ရက်တွေရှိခဲ့တယ်ဆိုတဲ့အစိုးရရှင်းတွေရဲ့ဆွတ်ဆွဲချက်နဲ့သမရဟောက်ပတ်ကွန်ဟေးကိုပြီးခဲ့တဲ့လကဖမ်းဆီးခဲ့ပြီးစိုးမျိုးတော်အနီးကအချုပ်ခန်းမှာဖမ်းထားပါတယ်။သမရဟောင်းပတ်ကွန်ဟေကိုဆွဲချက်မတင်ပဲနောက်တရင်ပါပုတ်ထုံးနေအထိထိမ့်သိမ့်ခွင့်ရရှိထားတာလည်းဖြစ်ပါတယ်။ဆွဲချက်တင်ခံရမယ်ဆိုရင်တော့သမရပတ်ကအနေနဲ့6လလောက်ကြာမြင့်နိုင်တဲ့တရားရုံးတင်စစ်ဆေးမှုလုပ်ငန်းစဉ်အတွင်းဖမ်းဆီးထိမ့်သိမ့်ခံထားရမှာလည်းဖြစ်ပါတယ်။အခုဆွတ်ဆွဲခံထားရတဲ့အတိုင်းသာလက်ပြီးလက်ယူမှုနဲ့ဆွဲချက်တင်ခံရပြီးကျူးလွန်တယ်လို့စီရင်ချက်ချမှတ်ခံရရင်တော့သမရဟောင်းပတ်အနေနဲ့ထောင်နှံတက်တက်ချမှတ်ခံရတဲ့အရေးနဲ့လည်းရင်ဆိုင်ရမှာဖြစ်ပါတယ်။ဒီကဲတနင်္ဂနွေနေ့ကရှီကာဂိုလေးစင်မှာ United Airlines American လေးကြောင်းလိုက်ရှိလေယာဉ်ပေါ်ကနေခီးတဲ့တူဦးကိုအတင်းအဓမ္မဒီရွတ်တိုက်ဆွဲချခဲ့တဲ့ဖြစ်ရဖြစ်ခဲ့ပြီးတဲ့နောက်မနေ့အင်္ဂါနေ့ကထုတ်ပြန်တဲ့လေးကြောင်းလိုက်ကြေညာချက်မှာတော့ဒီလိုပြုမှုဆက်ဆံမှုမျိုးဘယ်သူ့ကိုမှဘယ်တော့မှမလုပ်သင့်ဘူးလို့အမှုဆောင်အရာရှိချုပ်ကပြောဆိုထားပါတယ်ရှင
်မတ်တကင်းထိုင်တဲ့ကိုတားညို့ဦးတို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာအချင်းသား2000ကျော်ကိုဒီကနေ့မှာပြန်လွတ်ပေးလိုက်တဲ့အကြောင်းတင်ဆက်ပေးကြပါမယ်ဒီကနေ့ဧပြီလ12ရက်နေ့မှာမြန်မာနိုင်ငံတဝန်းအချင်းတော်အသီးသီးကကောင်းမွန်စွာနေထိုင်ပြီးတော့စီကန်းလိုက်လာတဲ့အချင်းသားစုစုပေါင်း2000ကျော်ကိုအထူးရှုရက်နဲ့ပြန်လွတ်ပေးလိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်လိုက်ပါတယ်တကြံမတိုင်ခင်အချင်းထောင်လက်ဆွဲဥပဒေနဲ့အညီအထူးလျှော့ရက်နဲ့ပြန်လွှတ်ပေးလိုက်တာဖြစ်ပြီးတော့နှစ်တည်းမှာစိတ်တည်းလူတည်းဘဝတည်းစတင်ဖို့ရည်ရွယ်တယ်လို့လည်းထုတ်ပြန်ကြတဲ့မှာပါရှိပါတယ်။လွတ်လပ်ရ2000ကျော်ထဲမှာဘယ်သူတွေပါဝင်ပါလဲဘလို့အမှုတွေနဲ့စီစစ်ရွေးချယ်လွှတ်ပေးလိုက်ပါသလဲဆိုတဲ့သုံးသပ်ချက်သတင်းပြည်စုံကိုမတ်စုမွန်ကတင်ဆက်ပေးပါမယ်။
NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်အရသာအစိုးရတနှစ်ပြည့်တဲ့အချိန်မြန်မာနှစ်တကူသကြံကာလမတိုင်ခင်ဒီကနေ့ဧပြီလ12ရက်နေ့မှာတော့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့အချင်းတော်အချင်းစခန်းအသီးသီးကစီကဲလိုက်နာပြီးတော့ကောင်းမွန်စွာနေထိုင်သူအချင်းသူအချင်းသားပေါင်းစုစုပေါင်း2283ယောက်ကိုအထူးလျှော့ရက်ခန်းစား권ပြုပေးလိုက်ပါတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်အစိုးရအနေနဲ့ပြစ်ဒဏ်ကြခံနေရတဲ့အချင်းသားတွေကိုပြစ်ဒဏ်ကြခံနေစဉ်မှာစီကဲလိုက်နာမှုကောင်းမွန်စွာနေထိုင်မှုတို့အပေါ်အခြေခံပြီးအကျဉ်းတော်လက်ဆွဲနီးဝရီအပိုက်8048တို့အရာအထူးလျှော့ရက်ကိုခန်းစား권ပြုလိုက်တာလည်းဖြစ်ပါတယ်အခုလိုမျိုးတကြမ်းမတိုင်ခင်အကျဉ်းတော်လက်ဆွဲဥပဒေနဲ့အညီအထူးလျှော့ရက်နဲ့အကျဉ်းသား2000ကျော်ကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးနိုင်ငံရေးကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့အတွေ့အမှုဦးတိန်နိုင်ကတော့အကျဉ်းသားတွေကိုလွှတ်ပေးတဲ့အခါမှာဘလို့အမှုမျိုးဘလို့မူပေါင်မျိုးတွေနဲ့စီစစ်ပြီးလွှတ်ပေးလိုက်တယ်လဲဆိုတာကတော့မရှင်းလင်းဘူးလို့ဆိုပါတယ
်လွတ်ခါနီးတဲ့လူကိုပဲအခုစော့ရဲစုမရဲပေးပြီးတော့ဟိုလှုပ်ပေးလိုက်တဲ့သဘောပါဆိုလိုတာကဓာတ်လျှောက်ကျွန်တော်တို့တိုက်တွန်းနေတာကတိကျကျွန်တော်တို့လှုပ်ပေးတဲ့ဆိုတာရည်ရွယ်ချက်ကောင်းကောင်းရှိဖို့လိုပါတယ်နှစ်ချက်မူရှိဖို့လိုပါတယ်သုံးချက်စနစ်တကျစီစစ်ဖို့လိုပါတယ်အခုတိဒီအကျဉ်းသားလေးကိုလှုပ်ပေးတဲ့ဆိုတဲ့ဟာကစီစစ်တဲ့ဘုတ်ဆိုတာဒီကနေ့ထိမရှိသေးပါဘူးခေတ်ဆက်ဆက်ပါပဲမဖြစ်ဖြစ်တဲ့ကိစ္စမျိုးတွေဖြစ်ခဲ့တာလည်းအများကြီးပါဟိုလှုပ်တဲ့အခါမှာတော်တော်ကိုရှင်းရှင်းလင်းလင်းမရှိတဲ့ကိစ္စမျိုးတွေတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ကပဲဘယ်လိုအကျဉ်းသားမျိုးတွေပါလဲဘယ်သူမျိုးဟိုဟာတွေပါလဲဆိုတော့လိုက်ပြီးတော့စုံစမ်းပြီးတော့ဒီပြည်သူလူထုကိုနိုင်ငံတကာကိုကျွန်တော်တို့ကမီဒီယာတွေတစ်ဆက်ပဲဖြစ်ကျွန်တော်တို့စိတ်မထုတ်ပြီးတော့ပဲဖြစ်ဖြစ်ထုတ်ပြရတဲ့ကိစ္စမျိုးတွေဖြစ်ပါတယ်
အကျဉ်းသားတွေကိုအပြစ်ဒဏ်ကြခံနေရတဲ့အချိန်စီကဲလိုက်နာမှုနဲ့အထူးလျှော့ရက်လွှတ်ပေးလိုက်တဲ့အထက်မြန်မာနိုင်ငံအကျဉ်းထောင်တည်တည်မှာအကျဉ်းကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလဲသမားအလုသမားရေးတက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းဒေသတွေမှာလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဲချက်တွေနဲ့ထိမ့်သိမ်းခံထားရတဲ့အကျဉ်းသားတွေကိုလည်းအမျိုးသားယဉ်ကြားစစ်ရေးကိုအခြေခံပြီး NND အစိုးရအနေနဲ့ပြန်လွှတ်ပေးတင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ်
2283လောက်ကိုအကျဉ်းထောင်လက်ဆွဲနှီးဝင်အပိုက်ရှင်းဖို့ နေချင်းရနော်နိုင်ငံတော်နိုင်ငံတော်ပုံကုန်ရောင်းလာနေပြီးတော့တက်တဲ့ပုံစံကဒီချိန်မှာကအလွန်တရာမှကျွန်တော်တို့တိုင်းပြည်တွေအရေးကြီးတာမြို့သားပြည်နယ်ပြည်ရင်းနဲ့ပြည်ညီညာရေးအတွက်ကိုပြည်သူတို့တရားလုံးဝပြည်နယ်ပြည်အပြည့်ဝထားတာလေအဲ့ဒီပုံမှာနိုင်ငံရေးကျင်းသားဆိုတာကအမျိုးသားပြည်နယ်ပြည်ညီညာရေးပြည်ညီညာရေးအစိတ်အပိုင်းတစ်ခုအနေနဲ့ပါတယ်လေဒါကြောင့်အမျိုးသားပြည်နယ်ပြည်ညီညာရေးနဲ့ပြည်ညီညာရေးအတွက်ကိုထိခိုက်စေမဲ့နိုင်ငံရေးကျင်းသားတွေကိုမလို့ပဲအဲ့ဒါထားမယ်ဆိုရင်တော့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်ညီညာရေးနဲ့ပြည်ညီညာရေးကိုပြန်တောင်းတမယ်အနေအထားမျိုးဖြစ်သွားပြီလေကျွန်တော်တို့တိုင်းသားဒေသတွေမှာနော်အမမျိုးမျိုးနဲ့ဆက်ဆက်ခံပြီးတော့အနည်းဆုံးစကွန်တစ်နဲ့ပေါ့ဗျာ။နော်။ဖတ်ကြည့်ခံရတဲ့ကျွန်တော်တို့မြင်းကုံမိုင်းသမားတွေဖြစ်တဲ့အတိုင်းသားနဲ့တဲ့အဖွဲ့ကြီးတွေရဲ့နောက်တစ်ခုကအဲ့ဒီဒီတောင်ရတောင်ရနယ်လို့သမခုတ်ပွားရင်းနဲ့နော်။ဖတ်ခံရတဲ့အော်စတြေးလျနဲ့ဆက်တွေ့တယ်လို့ CNN လေးနဲ့ဆက်အဲ့လိုမျိုးဖတ်ခံတာအရာတွေကလည်းအများကြီးရှိတယ်ပေါ့။အဲ့ဒါအဲ့ဒါတွေကိုတကယ်ပြင်ကြတော့ဗျာ။လှုပ်ပင်းတင်တယ်ဗျာ။ဒီနေ့လုံနေတဲ့အမျိုးသားပြန်လဲတင်နေရင်းနဲ့ပြင်းရင်းညံ့ရည်ကိုတော့အမှန်တကယ်ကျွန်တော်တို့ကတော့မတိကျစေချင်ဘူး။
တကြံမတိုင်ရင်အထူးလျှော့ရက်နဲ့အခုပြန်လွတ်ပေးလိုက်တဲ့အကျဉ်းသား2283ယောက်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေပါဝင်တာမရှိသလောက်ပါပဲလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPPB ရဲ့အတွေ့အမှုဦးတိန်နိုင်ကအခုလိုပြောပါတယ
်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားဘယ်နှယောက်ပါလဲဆိုတာကိုကျွန်တော်မသိဘူးဆိုတော့အခုထိစုံစမ်းသလောက်ကတော့ကျွန်တော်စီရင်ရဆိုတော့တယောက်မှဟိုပါတာမတွေ့ရသေးပါဘူးပုံမှန်66နဲ့သတိထားတဲ့ကိုမျိုးရန်အောင်ဒီတယောက်တော့ဟိုပါတယ်ဆိုတာကိုသိရတယ်ဒါကလည်းလွန်ပြီဆိုတဲ့ကိစ္စပေါ့အခုသူတို့ထုတ်ပြန်ခြင်းအရဆိုရင်အထူးစုမှတ်ရပေါ့ဗျာအထူးလျှော့ရဆိုတဲ့အခြေအနေမျိုးကတော့ကျွန်တော်တို့လိဒါတောက်ကတော့ဒီထောင်ပိုင်းလျှော့ရတို့ကျင်းတော်ဒီအလုတ်လျှော့ရတို့အဲ့ဒါမျိုးတွေနဲ့ပဲသိတယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ်
အခုတကြံမတိုင်ခင်အကျဉ်းသားတွေကိုလွှတ်ပေးလိုက်တဲ့အကျဉ်းတော်စခန်းတွေကတော့ရန်ကုန်တိုင်းဒေသကြီးဦးစီးမှုရုံးက450ကျော်မန္တလေးတိုင်းဒေသကြီးက400ကျော်စကိုင်းတိုင်းအေရဝတီတိုင်းရှမ်းပြည်နယ်ပဲခူးတိုင်းက100ကျော်စီနဲ့မွန်ပြည်နယ်တနင်္သာရီတိုင်းနဲ့ကချင်ပြည်နယ်တို့ကအကျဉ်းသားတချို့ကိုပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ရှင
်မဆူမွန်တင်ဆက်သွားတာပါအခုတစ်ခါမှာတော့ပဲခူးတိုင်းကတန်ကျပ်အဖွဲ့နဲ့ဆက်ဆက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ဘကပများအဖွဲ့ချုပ်နဲ့အခြေခံပြည်နာကျောင်းသားသမဂ္ဂတို့ရဲ့ဥဝေတန်ကျပ်အဖွဲ့ဟာပဲခူးတိုင်းကနေမီတွေကိုထွက်ပြီးတော့တကြံကာလအတွင်းတန်ကျပ်ဖြောပြေးရေးလောက်ကြရမှာရဲစခန်းကတာဝန်ရှိသူတွေကလိုက်လာပြီးတော့မြို့နယ်အုပ်ချုပ်ရေးမှုရဲ့ခွင့်ပြုချက်တရားမယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။ဒါပေမဲ့သူတို့တန်ကျပ်အဖွဲ့ကတော့ခွင့်ပြုမိတ်တယ်မှာမဟုတ်တဲ့အကြောင်းနဲ့စီစဉ်ထားတဲ့အတိုင်းမြို့နယ်တွေကိုလှည့်လည်ဖြောပြေးဖို့ဆက်လက်လှုံ့ဆော်သွားမယ်ဆိုပြီးတော့ပြောသွားပါတယ်။ပြည်စုံကိုထိုင်းချေဆိုင်ရေမြမာပိုင်းတင်းနောက်မဲမီမာကတင်ပြပို့ထားပါတယ်
။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေချက်သိမ်းရေးပါဝင်နိုင်ငံရေးတန်ကျက်တွေပါဝင်တဲ့ဘကတနဲ့အကတတွေရဲ့ဓာတ်ဝေတန်ကျက်အဖွဲ့ဟာပဲခူးတိုင်းပြည်မျိုးကအထက်မှာပြည်မျိုးမရဲစခန်းကစခန်းမှုအပါအဝင်အာဏာပိုင်တွေကတကြံဖြောပြေးကားနောက်ကိုလိုက်လာပြီးခွင့်ပြုမိတ်တင်ပြီးထွက်ဖို့အတွက်ပြောဆိုခဲ့တယ်လို့ဆိုပါတယ်။တကြံကာလအတွင်းတန်ကျက်ကားတွေကိုခွင့်ပြုမိတ်တင်ပြီးမှထွက်ရမယ်ဆိုတာနဲ့ပတ်သက်လို့ဓာတ်ဝေတန်ကျက်အဖွဲ့ရဲ့ကော်မတီခေါင်းဆောင်တူဦးဖြစ်တဲ့ကိုလာပြေးကတော့အခုလိုပြောသွားပါတယ
်။ဟောခွင့်ပြုမိတ်တင်ပြီးထွက်ပြေးရတာခင်ဗျ။ว่าเจอเจอนี่ก็ดีกันนี่แหละเนี่ยย้ายมาเปิ้ลย้ายมาเนี่ยเยอะๆย้ายมาเลยไอ้ทัศน์ย้ายมาเลยเนาะย้ายมาเนี่ยเจอนี่ตาวยาคุ้นดีกันดีเนี่ยดีเลยสักแค่ได้เจอเลยครับเนาะอะแล้วทีนี้ก็ตอนนี้ก็คุ้นดีกันไม่เป็นนี่ว่าทีนี้ก็ได้ย้ายมาได้ย้ายไปชื่อได้ได้ย้ายมาแล้วก็คุ้นดีกันไม่เป็นอะทีนี้ก็ดีเราชื่อชื่อได้อีกทีนี้ก็ได้ย้ายด้วยทีนี้ก็ดีคุ้นดีกันไม่เป็นแล้วเข้ามาဘာဒီလိုတကယ်လဲဓာတ်အုပ်ဝေတန်ကျက်ကလည်
းဓာတ်အုပ်ဝေဖြောပြေးရေးတန်ကျက်ကားနောက်ကိုလိုက်ခဲ့တာဟာပြည်မျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုရှိမှခွင့်ပြုမိတ်တင်ဖို့အတွက်ပြောဆိုရတာဖြစ်တယ်လို့လည်းပြည်မျိုးမှရဲစခန်းမှုကတော့အခုလိုပြောသွားပါတယ
်မျိုးနဲ့အထွေထွေအုပ်ချုပ်ရေးကိုခွင့်ချက်လေးအလို့တင်ခိုင်းတာပါဆယ်ဦးဆယ်နှစ်ပြည့်ဆိုတော့ဒီဘူးတဲ့ဒီဘွားခေငါဝါချင်းမနေဘူးအဲ့ခေငါပြောမနေစီတယ်ဒီလိုကျွန်တော်တို့ကအထွေထွေကိုကျွန်တော်တို့ကလည်းဘာရောမှဒီလိုဟာဟိုခုခုဝေရောတော့ပြောရတယ်ဒီလိုပါခုဝေပြီးတော့တရားပါအောင်ဟာအလိုဟိုခုကမစားရဲအလိုဒီရှိပါလေဆိုတာပြောတာမကားပါဘူးကျွန်တော်တို့က
မဟာတကြံကာလအတွင်းမှာကျောင်းသားတွေကတော့ခေစနစ်ကိုထင်ရစေတဲ့တန်ချက်တွေတိုင်းပြည်တွင်းကအခြေအနေတွေကိုမီးမောင်းထုတ်တင်ပြတာတွေကိုနှစ်စဉ်တန်ကျပ်ထုတ်ပြီးတင်ပြလေးရှိတာပါ။ဓာတ်အုပ်ဝေတန်ကျပ်အဖွဲ့ကတော့ဧပြီလ17ရက်နေ့ကနေစတင်ပြီးပဲခူးတိုင်းအတွင်းမှာဖြောပြေးမှုတွေလုပ်ခဲ့ပြီးနိုင်ငံရေးတန်ကျပ်တွေဖြစ်တာကြောင့်အခုလိုမျိုးခွင့်ပြုမိတ်တင်ခိုင်းတာဖြစ်မယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့သူတို့အဖွဲ့ဟာပဲခူးတိုင်း ဒီတာယာဝတီ30ချွေတောင်နတ်တနင်းစတဲ့မြို့နယ်တွေဘက်စီကိုတွားရောက်ပြီးသူတို့ရဲ့တန်ချက်တွေကိုမဟာတကြံကာလမှာဖျော်ဖြေသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မိမတင်ပေးပို့ထားတာပါ။တစ္ဆက်ထဲမှာပဲတကြံပွဲရုံနဲ့ဆက်တဲ့တင်ပုဂ္ဂိုလ်တင်ဆက်ပေးချင်ပါသေးရဲ့။နောက်ဖြန်ဧပြီလ13ရက်နေ့ဆိုရင်မြန်မာတို့ရဲ့နှစ်တကူးပွဲတော်တကြံကျိုးနေစပါပြီ။ ဒီလိုရိုးရာတကြံနှစ်တကူးပွဲတော်မှာမြန်မာနိုင်ငံအနှံ့အပြားမှာပျော်ရွှင်စရာအဆိုးကဖျော်ဖြေရေးစီစဉ်နေများလာသလိုလူပညာရှင်တွေကလည်းအလုံများတက်တဲ့ချိန်လေးဖြစ်ပါတယ်။ဒါကြောင့်ဒီနှစ်နှစ်တကူးတကြံပွဲတော်မှာဒီအနုပညာရှင်တချို့ရဲ့လှုပ်ရှားမှုအစီအစဉ်တချို့ကိုသိအောင်လို့မက်ခီဘီထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မြန်မာတို့ရဲ့ရိုးရာနှစ်တကူးတကြံပွဲတော်ဟာမနက်ဖြန်ဧပြီလ13ရက်နေ့ဆိုရင်တော့အကျိုးနေစပါပြီ။ လူကြီးလူငယ်မရွေးပျော်ရွှင်နိုင်တဲ့ရိုးရာရေးသဘင်ပွဲတော်နဲ့အတူရိုးရာတကြံတချင်းတွေတန်ချက်တွေအကလှဖျော်ဖြေမှုတွေနဲ့နေရာတိုင်းမှာတည်တံ့တာတဲ့အချိန်ပဲဖြစ်ပါတယ်။ဒီလိုအချိန်မျိုးမှာဖျော်ဖြေပွဲတွေနဲ့အလုပ်များလေးရှိတဲ့အနုပညာရှင်တွေဒီနှစ်မှာရောဘလို့အစီအစဉ်တွေနဲ့အလုပ်များကြပါမလဲ။တကြံကာလကိုသူတို့တွေဘလို့ဖြတ်သန်းကြပါမလဲ။ကိုပိုင်တန်ဆင်တွေနဲ့နာမည်ကြီးတဲ့တိသက မိသားစုနဲ့အတူအေးအေးချမ်းချမ်းဖြတ်သန်းသွားမယ်လို့ဆိုပါတယ
်ဒီနှစ်တစ်ကြိမ်မှာအကျိုးနည်းကတော့ဒီနေ့နိုင်တိုင်းဝန်ကြီးချုပ်ကဖိတ်ထားတဲ့အတွက်ကျွန်မသွားပြီးတော့ဖွင့်ပွဲသွားဆိုပါမယ်ဒီနောက်နေ့မနေ့ရန်ကုန်ပြန်ရောက်ပါမယ်အကြနေမှာပြန်ရောက်ပါမယ်ရောက်ပြီးတော့မြို့တော်ဝန်မန္တမှာနှစ်ကြိမ်လောက်ဆိုဖို့စီစဉ်ရှိတယ်အများကြီးတောက်လျှောက်ဆိုဖို့မရှိပါဘူးအဲ့ဒီကျန်တဲ့အားတဲ့အချိန်လေးတွေကတော့မမေ့ကိုခေါ်လို့မယ်ဖေဖေနဲ့စကားတွေပြောမယ်ဖေဖေအကြည့်ဆွဲလိုက်မယ်ထင်ပါရဲ့အဲ့ဟာဖေဖေနဲ့အခုပြီးတော့သူ့အဖို့လုံးမှာပေါ့နော်မမေနဲ့ဖေဖေနဲ့နည်းနည်းကုသိုလ်ကောင်းမှုလေးလုပ်ဖို့ရှိပါရဲ့မုံလေးတွေအိမ်မှာလုပ်ပြီးတော့ဒါအိမ်နီးနားချင်းတွေဝင်နေမမေဒီနေ့တစ်ကြံအေးချမ်းချမ်းပါပဲကုသိုလ်ရေးလေးလုပ်ပြီးတော့ဖြတ်သန်းပါပ
ါ Lazy Club တေဂီတာဝါရဲ့ဂီတာမူကိုနိုင်စောရဲ့အတန်ကိုလည်းနှာထောင်ချီအောင်ပ
ါဒီနေ့ကအနားယူရတဲ့ကြံပါဗျာမိသားစုနဲ့ရှိနေမှာကျွန်တော်အိမ်မှာပဲတစ်စင်းအလဲခီးလက်ထွက်ထုတ်ပါမနော်အခုတော့တိနေတော့မယ်တောင်းတဲ့ကြံကိုကျွန်တော်တို့ဒီကလေးအမတ်တရတော့လေလေလေပေါ်မှာ
ဒီနေ့ရန်ကုန်တကြံမှာရေကစားမန်တက်တွေနဲ့ဖြော်ပြေးမန်တက်တွေတိတိတသာနေပါသွားတဲ့အတွက်အမှုပညာရှင်တွေအတော်များများအလုပ်လက်မဲ့ဖြစ်သွားရတယ်လို့လည်းကိုနိုင်စောကပြောပါတယ
်ဒီကဖြော်ပြေးရတားနေတယ်လေပြီးဝိုင်းနေရလဲအဲ့လိုပေါ့နော်ရန်ကုန်မှာအစိုးရ policy နဲ့ဒီနေ့လေးတော့စီပေးသက်တွေနဲ့အမှုပညာရှင်တွေကြောင်းမှာနည်းနည်းလေးခရရိုက်သွားတာပေါ့ရန်ကုန်တိုင်းအစိုးရ policy ကလည်းလို့ရတဲ့ကြံကိုအားပေးမှလားခစ်တဲ့ကြံကိုလည်းမခံတာလားအဲ့ဒါထဲမှာအမှုပညာရှင်တွေကြော်ပြမှုတွေကတော့မနက်တည်းမပြီးတဲ့ခါကျတော့အမှုညာရှင်တော်တော်များတော့လုံးလုံးမဖြစ်တာပေါ့ဒါတော့အလုံးချုပ်ခဲ့ရပါတယ်ကျွန်တော်အခုအလုပ်ကိစ္စတခုနဲ့ကျွန်တော်ဟာရွှေကုန်းနေသွားတာညကဒီမြို့ထဲနဲ့ကံတော်ကြီးတစ်လျှောက်ပဲရွှေကုန်းနေသွားရွှေကုန်းတိုင်းတမလာရီဘက်ကပြန်ဒီဘက်ပြန်ကျွန်တော်မနက်တခုမှမရှိဘူးကံတော်ကြီးတစ်ဝိုင်းမှလည်းဘာမှမမရှိဘူးရွှေကုန်းနေမှလည်းဘာမှမရှိဘူးဒီပြန်လာတဲ့ကဘာကြီးတရားလမ်းမှလည်းဘာမှမရှိဘူးတမလာရီဘက်နဲ့မြို့ထဲကလည်းဘာမှမရှိဘူးအဲ့လိုမရှိတဲ့မနက်တကြံကျွန်တော်တက်တက်တောင်ဒီတစ်ခါပဲတွေ့ဘူးလေ
ဒီနေ့ရန်ကုန်တကြံကအရင်နှစ်တွေထက်တော့တိတ်ဆိတ်နေတယ်လို့ဒေသရှင်ကော်နီကလည်းပြောပါတယ်
ဒီနေ့ကတော့တိတ်ဆိတ်ပါတယ်ညီမမကော်တင်နာကတော့တကြံရဘလို့မျိုးဖြစ်နေသလားမကော်ရိုမင်းရေတော့လိုပဲမကော်ငယ်ပွဲတွေမရှိဘူးလေမကော်ရိုဆိုတော့ဖြစ်တဲ့အချိန်87မှာဆိုတော့ဖြစ်တယ်ဆို88မှာရေးခင်းဖြစ်တယ်ဆိုတော့ဘာပွဲမှမရှိဘူးဒါပေမဲ့ဘာလို့ရှိလဲဆိုအစိုးရဝန်ကြီးမန်ဒတ်တွေရှိနေနောက်တော့မှခက်လေးနည်းနည်းကောင်းကတော့ဘင်ချင်တို့ဇင်းဇင်းတို့ဒီဒီတို့အဲ့လိုမန်ဒတ်တွေပေါ်လာတာပေါ့သူတို့မိသားစုမန်ဒတ်တွေပေါ့အဲ့မှာပဲသူတို့ကဒီဝိုင်းခေါ်မယ်share ခေါ်မယ်အဲ့လိုမန္တလေးက DY နေပေါ့အဲ့လိုမျိုးတွေနဲ့ပွဲလို့ရအဲ့လောက်ပဲဆိုတော့မကော်ထင်တာကတော့အဲ့ဒီခက်ကိုပြန်ရောက်သွားမယ်ပုံစံမျိုးပေါ့
ဒေသရှင်ကော်နီရဲ့ဒီနှစ်တကြံကာလအစီအစဉ်ကရောဘယ်လိုများပါလဲ
မကော်ကဟိုတဝဲသွားမယ်မကော်ရဲ့မန်နီရဲ့ကိုအောင်ရင်ပါမယ်နောက်မိုးစံပါမယ်နောက် evening star ပင်နဲ့သွားမှာ
ပြောလိုက်တဲ့ရတဲ့ချင်းအယ်ဘမ်နဲ့လက်တော်နာမည်ကြီးနေတဲ့ဒေသရှင်ဖြူပြည့်စုံကတော့ဒီနှစ်တကြံကာလတလျှောက်လုံးမုံရွာပြည်သက်နဲ့အတူရှိနေမယ်လို့ပြောပါရယ်
။ကျွန်တော်ကတကြံကိုမုံရွာမြို့မှာစော်ပြေတင်ဆက်ပေးရမယ်ပေါ့နော်။ပုဂ္ဂလိကမန်ဒတ်တစ်ခုမှာပဲမုံရွာမှာရှိတဲ့မော်မြို့ကန်ဒေတာပြည်သူတွေနဲ့အတူစော်ပြေတင်ဆက်မှုရင်းရေပတ်ဒေတာမန်ဒတ်မှာပေါ့ကျွန်တော်ပြောပြရမယ်။ကျွန်တော်နဲ့အတူဒေသရှင်တွေရောနိုင်ငံတော်ဒေသရှင်ကိုအာသာနေတို့တော့ပုပ်ပိုးတို့မမွတ်လွင်တို့ပြီးတော့ဒီမငယ်လေးတွေခွေးတက်တို့တကယ်လို့မျိုးပေါ့ဒီမငယ်လေးတွေလည်းပါတယ်ကျွန်တော်အမှုပညာရှင်တွေပြည်ထောင်စုမှုဖွဲ့ထဲမှာဒါမုံရမျိုးမှာဒီနေ့ကိုတော့ပြည်ထောင်စုပြေးရပါမယ
်။ဒီနေ့ရန်ကုန်တကြံပွဲတော်မှာတော့စီဝါပြည့်မန်တက်တွေစောက်ခွင့်မပြုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောထားပြီးတကြံကာလအတွင်းဖြောပြေးကြမယ့်တန်ချက်တွေကိုလည်းတပ်ဆိုင်ရာတာဝန်ရှိသူတွေကကြိုတင်စစ်ဆေးသွားမယ်လို့ဆိုထားတာကြောင့်ဒီပေါ်မှာဝေဖန်မှုတွေရှိခဲ့တယ်လို့ဒေဂီတာဖြောပြေးလုပ်ငန်းတွင်တဲ့အမှုပညာရှင်တွေအများပြားလဲအနေနဲ့အများထိခိုက်ခဲ့ရတာပါရှင်
ရှိပါခင်ဗျာ မြန်မာနိုင်ငံရဲ့စီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြမကြာတွေ့နေမြင်နေရပါတယ်။မကြာသေးခင်ကဆိုလို့ရှိရင်လည်း ERI တိုင်းငွေမြင့်အတွင်းမှာဆက်လက်တိုက်တာကြောင့်လူ30လောက်သေဆုံးခဲ့ရပါတယ်။အခုကြံတွင်းကာလမှာဆိုလို့ရှိရင်လည်းနှစ်စဉ်လူလူပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအများပြည်သူတွေခီးတွားလာကြတဲ့ကုန်းချောင်း၊ရေချောင်း၊လေချောင်းဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေသလဲ။နောက်ခီးသွားတွေဘေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်သလဲစရဲခီးသွားဘေးကင်းလုံခြုံမှုဆိုင်ရာအခြေအနေတွေကိုလာမယ့်စနေနေ့ဓာတ်ရီလိုက်မှဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရီလိုက်အစီအစဉ်နှွှန့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလို့ရတဲ့အကြောင်းအရာတွေမေးမြန်းလို့ရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323812554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပေါင်းရင်ဆွေးနွေးမိမြင့်ကြမယ်ဆိုတော့ရှင်ပြီးကြိုးစားပါရစေ
။သောတာရှင်နဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပေါင်းရင်ဆွေးနွေးမိမြင့်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ VOA ကနေဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါရစေ။သောတာရှင်တွေအတွက်တကြံအကျိုးတိလက်ဆောင်အနေနဲ့ခင်ဖုံးတည်ဆိုထားတဲ့ OK နာထားဆိုတဲ့တခြင်းကိုတင်ဆက်ပေးကြပါမယ ဒါရှိနေလေတကြံအကျိုးတိလက်ဆောင်ကိုကျန်နေတကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA ကနေမကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်ဒီမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့မြန်မာရေးသုံးသပ်ချက်စတဲ့စီစဉ်ကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်ဧပြီလ12ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနာဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်နဲ့မှာဆိုရင်တော့
အများစုကတော့တိတ်ခဲတဲ့ဝင်ဝင်တော့တိမဲ့ပုံမရှိပါဘူး။ဒါပေမဲ့ဒေါက်တာဆောလွင်တို့ဒေါ်ဒေဝီတန်းစင်တို့လို့တဘာဝပေါင်းလို့နေနေပတ်သက်တဲ့ပညာရှင်တွေက
ဟောင်းဒရင်စာဆရာကြီးဦးကျော်ရင်မြင့်ကဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်စီစဉ်မှာဆွေးနွေးသုံးသက်ထားတာကိုမကြခင်မှာပြေဆုံးနားဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာမီဒီယာမြင့်ကွင်းအပတ်စဉ်အားကစားခန္ဓာဆရာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ရှမ်းပြည်နယ်မူဆယ်ကဗန်မာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့တဲ့င်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အတွင်းကမြောက်လီဗန်နဲ့မြန်မာစီးပွားရေးဗန်ကိုမနေ့ညပိုင်းတုန်းကအမည်မသိလက်နက်ကိုင်အဖွဲ့ကနေပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်။စီးရီးတင်းမမှုတွေရှိနေစေဖြစ်တဲ့အဲ့ဒီဒေသမှာဒီအဖြစ်ပြကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးပိုင်းကိုပိုးပြီးစိုးရိမ်လာကြပါတယ်။နေစဉ်ကျင်းပမြင်ဖြစ်တဲ့ရွေးရတကြံပွဲကိုလည်းဒီနေ့မှအကျဉ်းဆုံးသာကျင်းပနိုင်မဲ့အခြေအနေမှာရှိနေတယ်လို့မျိုးကန်တွေကပြောပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်္ဂါဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းမြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွင်းကမြောက်မတီပန်နဲ့မြမစီးပွားရေးပန်ကိုအမည်မသိလက်နက်ကန်ဖွဲ့တစ်ခုကနေပြင်းထန်တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။အင်္ဂါနေ့ညပိုင်းမူဆယ်ပန်ပြစ်ခတ်ဆက်ခတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအိမ်မြစ်က VOA ကိုခုလိုပြောပါတယ
်။ညပြစ်ခတ်မှုကတော့ပထမ9နာရီ10မိနစ်လောက်ကတော့မြမစီပွားရေးပန်မူဆယ်နောက်ကျောင်းကနေလူပြီးအင်ပွားတစ်ခုနဲ့ပြစ်လိုက်တယ်။အချက်ပြစ်တယ်။ခြေပိုက်တစ်ခုနဲ့ပြန်ပါတယ်။ကျန်တာတော့ဘာမှမရှိ။9နာရီ15လောက်ကျတော့ကျွန်တော်တို့ညဦးတီတယ်ယောက်ျားသားဟိုဘက်ပန်းလုံးငါလန်းတက်တာအပီရှင်နဲ့ပြစ်လိုက်ပြန်ယောက်ျားသားရဲ့ဟိုယောက်ျားသူရဲ့စလုံးလေးတော့ပြတ်သွားတယ်ဒါမှမဟုတ်တိုင်မှုလို့လာပြီးဟွာပြတာတော့ယောက်ျားကိုပြစ်တာတော့သူအပီချီလို့ယူစားတယ်ဒီမစီဝိုင်းပန်ညတော့40ဘုံနဲ့ပြစ်တယ်ဆိုတဲ့သဘောထိခိုက်တာရင်မရှိတော့
ယောက်ျားပန်နဲ့မြမစီပွားရေးပန်ကိုလက်နက်ကြီးနဲ့ရှောင်းလခင်တဲ့ပြိုင်တဲ့တိခတ်ဆက်ခတ်ခဲ့တာပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာလက်နက်ကင်ဖွဲ့စည်းတွေများပြားနေတဲ့အတွက်ဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာအတိမပြုတ်နိုင်သေးသလိုဒေသလုံခြုံရေးအတွက်တပ်မတော်ကနေနယ်မြေရှင်းလင်းရေးလှုပ်ဆောင်နေစေလို့သူရဲမှုအင်းမြစ်ကပြောပါတယ်
။လောလောဆယ်တော့ကျွန်တော်တို့ကတိုက်ခတ်တဲ့ဖွဲ့အစုံစမ်းစေတပ်မတော်ရဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဒီတုစီရတော့ပုံမှန်လက်ကင်းနေပတ်ကင်းနေနဲ့လက်ဆောင်ရွက်နေတယ်
။မူဆယ်မြို့သွင်းမှာဘုံပေါက်ကွဲမှုတနက်နဲ့ပြစ်ကတ်မှုတွေကြိုးကြားဆူဆူလို့ဖြစ်နေတာပါ။ဒီလိုပြစ်ခတ်မှုဖြစ်ပွားနေတဲ့အနေအထားကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့မူဆယ်မြို့ခွာညိုတစ်တီးပွဲရုံပိုင်ရှင်ဆိုင်းခင်မောင်ကပြောပါတယ
်။နေမင်းအေးချမ်းလှုံ့ဆော်မှုမရှိတဲ့ဘုံမှာတော့လည်းနေရထိုင်ရတာတော့တိတ်အဆင်မပြေဘူးပါလေ။နေရအတွင်းသွားလာမှုအခြေအနေကတော့အဲ့လိုမျိုးနည်းနည်းဖြစ်လိုက်ပြီးဆိုရင်ညတိတ်မထွက်ကြတော့မူဆယ်မှာည9နာရီနောက်ပိုင်းဆိုရင်တော့တိတ်ပြီးတော့သွားလာမရှိသလောက်ပါ
ဒါကြည့်ရခင်နှစ်ကစီစီကကကျင်းပလေးရှိတဲ့ရိုးရတဲ့ကြံပွဲကိုလည်းဒီနှစ်မှာလုံခြုံရေးစိုးရိမ်နေရတဲ့အခြေအနေကြောင့်ကျင်းပဖို့ပြင်ဆင်မှုတွေမတွေ့ရသေးဘူးလို့လည်းဆိုင်းခင်မောင်ကဆက်ပြောပါတယ
်။ဒီအခုပေါက်ကွဲမှုဖြစ်စင်နေတော့ဒီနှစ်တစ်ကြံကလည်းဒီမှာလုံခြုံရေးအခြေအနေကလည်းတော့ချုပ်ပြီးလုံမဲ့သဘောမှာတွေ့ရတယ်။ခါတိုင်းလိုမျိုးစီစီကကအေးတော့လုံမဲ့ပုံမပေါ်တော့။ဒါလည်းဒီကလုံခြုံရေးဆောင်နေတော့စိုးရိမ်ဖိတ်နေတယ်ပေါ့။ကျန်တဲ့အခုတည်းကိုသူအားကျုံးမှတက်ပြင်ဆင်ထားတဲ့ပုံစံမျိုးကိုတော့တိတ်မတွေ့ရသေးဘူး။ခါတိုင်းနဲ့နဲ့နဲ့ထူးခြားတာလေးကိုတကြံနဲ့နီးနေပြီ
။မူဆယ်မြို့နယ်တွင်းမှာပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလ20ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဝင်တွေဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တန်းပလောင်မျိုးရလူမျိုးရေးတပ်မတော် TNL မြန်မာမျိုးရမြားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့တွေကနေမူဆယ်မြို့နယ်ကစစ်သားနဲ့ရဲတပ်ဖွဲ့စခန်းတွေပြင်တရ9မိုင်နယ်ဆက်ကုံတွေရေစခန်းကိုပါပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကိုခန့်ကြောင်မဲဒီဘောဘက်မှာမြမတပ်မတော်နဲ့တောင်းမလောင်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲတွေကလည်းကြိုကြားဖြစ်နေဆဲရှိနေပါတယ်ခင်ဗျာ
။ နိုင်ငံတင်ပြပို့ထားတာပါခုတစ်ခါမှာတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့ UWSA ဝါတက်ဖွဲ့ရုံးကိုအာဏာပိုင်တွေတက်ရောက်ဆစ်ဆဲတဲ့တဲ့ငွေစေဝါသုံးဆွဲသူတွေကိုထောင်ဒဏ်နှိပ်ချမချတော့ဘဲနဲ့လူမှုရေးပြစ်ဒဏ်ချမှတ်မယ်ဆိုတဲ့တဲ့ဆရာတွေကိုနားဆင်ကြဖို့ရှိပါတယ်မယ်အင်ခိုင်ကရေးသားပြီးတော့ဥဆံမှုဝေကကူညီတင်ဆက်ထားပါတယ်ရှင်
သတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာအထူးတလဲသတိထားမိစရာသတင်းတွေမှာပထမဦးဆုံးတင်ပြချင်တာကတော့ဝမ်ပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ရဲ့လာရှိုးဆက်ဆံရေးရုံးကိုဒေသခံရဲတပ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်တွင်မှာရိုက်ချိုးဖျက်ဆီးပြီးတော့ဝင်ရောက်ရှာဖွေခဲ့တဲ့ဖြစ်ရပါရှမ်းပြည်နယ်ရဲတပ်ဖွဲ့ရဲမှူးချုပ်ကနိုင်ငံတော်ကထုတ်ပြန်ထားတဲ့ကျင့်သုံးဥပဒေတွေနဲ့အညီရှာဖွေဝရမ်းတွေပါပါဝင်ပြီးစနစ်တကျဝင်ရောက်ရှာဖွေခဲ့တာဖြစ်ကြောင်းဒီလိုဝင်ရောက်ဆစ်ဆေးရမှာပောက်ကွဲစီရတဲ့ပစ္စည်းတွေနဲ့ကြီးတွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အပီလာခွန်ရဲနေကတောင်ကြီးမြို့ဖျားပြူရက်ွက်မှာအမျိုးသားတဦးနေအိမ်ဝင်းအတွင်းမိုးပေါ်ထောင်ပြီးတော့တနက်နဲ့ပြစ်ဖောက်မှုပြုလုပ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ကမတင်ကားလို့ဖမ်းဆီးစစ်ဆေးရမှာလက်လက်ကန်ဆောင်သူဟာ UWSA လာရှိုးဆက်ဆံရုံးနဲ့ဆက်ဆက်မှုရှိနေတဲ့အကြောင်းစုံစမ်းသိရတဲ့အတွက်ဆက်ဆံရုံးကိုဝင်ရောက်ရှာဖွေခဲ့တာဖြစ်တယ်လို့သိရပါတယ်။ဒီလိုလှုပ်ဆောင်ခဲ့တဲ့နယ်ပတ်သက်ပြီးတော့ပြန်လည်တောင်းပန်မှု UWSA ကကြေညာချက်ထုတ်ပြန်ထားပြီးတော့မတောင်းပန်ရင်တုံ့ပြန်မှုတွေဆောင်ရွက်ရမယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ဘက်ကတော့တစုံတရာတုံ့ပြန်မှုအစီအစဉ်မရှိဘူးလို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးချုပ်အောင်အောင်ကပြောပါတယ်။နောက်ဆက်လက်ပြီးတော့တင်ပြခြင်းနဲ့စိတ်ဝင်စားစရာသတင်းတစ်ပုဒ်ကတော့အနာဂတ်မှာမူရစ်ဆေးဝါးအသုံးပြုသူတွေကိုနှိရှေထောင်တန်းတွေအပြစ်ပေးတော့မှာမဟုတ်ဘူးဆိုတဲ့အကြောင်းပဲဖြစ်ပါတယ်။လက်ရှိမူရစ်ဆေးဝါးဥပဒေပုံမှန်အရမူရစ်ဆေးဝါးသုံးဆဲသူတွေကိုထောင်တန်း3နှစ်ကနေ5နှစ်ထိပြစ်ဒဏ်ကိုချမ်းပတ်နေတဲ့နေရာမှာနောင်ကိုလူမှုရေးပြစ်ဒဏ်အဖြစ်တနေ့ကို2နာရီအနည်းဆုံးနာရီ180ကနေနာရီ240အထိချမ်းမှတ်ဖို့ပြင်ဆင်တဲ့ဥပဒေနဲ့အစားထိုးကြောင်းပြည်ထရေးဝန်ကြီးဌာနရဲ့ထိတ်တန့်တာဝန်ရှိသူတဦးကပြောကြားတယ်လို့မီဒီယာသတင်းတွေမှာဖော်ပြထားပါတယ်။မူရစ်ဆေးဝါးသုံးဆွဲသူကိုထောင်ချတာဟာဘာအကျိုးမှမရှိဘဲနိုင်ငံတကာမှာအပြစ်ပေးတယ်လို့လူမှုရေးဆိုင်ရာပြစ်ဒဏ်မျိုးပြောင်းလဲပြီးတော့သတ်မှတ်ပေးဖို့မူရစ်ဘဟုနဲ့ဆက်ဆက်အဖွဲ့တွေကရှင်းနေကြုံအပါအဝင်သက်ဆိုင်ရာလွတ်တော်ရေးရာကော်မတီတွေကိုအကြံပြုတင်ပြထားခဲ့တယ်လို့ဆိုပါတယ်။မူရစ်ဆေးဆွဲတာကိုယောဂါတစ်ခုဖြစ်သတ်မှတ်တဲ့အတွက်အစိုးရကတာဝန်ယူပြီးတော့ကုသပေးနေကြောင်းသိရပါတယ်။ဆေးဆွဲသူတွေအနေနဲ့အဖမ်းခံရမှာမပူပင်ရပဲမှတ်ပုံတင်နိုင်ပြီးတော့မိဘတွေအနေနဲ့လည်းစိတ်ပူစရာမရှိတဲ့အကြောင်းပြောပါတယ်။အပြစ်ပေးရမှာလဲလူမှုရေးပြစ်ဒဏ်အဖြစ်ရက်ရွာတန်ရှင်ရေးဆောင်ရွက်တာလမ်းပြင်နာစတဲ့အကျိုးပြုလုပ်ငန်းတွေကိုတစ်နေ့ကို2နာရီလုပ်ရမှာဖြစ်သလိုပြစ်ဒဏ်ခံရသူတွေအနေနဲ့တိတ်ပြီးတော့အပန်းမကြီးနိုင်ဘူးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲမှူးကြီးဦးတင်ဝင်းကပြောပါတယ်။နောက်ဆုံးအနေနဲ့ကတော့မြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ကိုဆွေဝင်းရဲ့ပြောဆိုရေးသားချက်တွေနဲ့ပတ်သက်လို့သာသနာညှိနှိုင်းစေမှုနဲ့ဖွင့်ထားတဲ့အမှုကိစ္စနဲ့ပတ်သက်ပြီးတော့သာသနာရေးဝန်ကြီးဌာနရဲ့မှတ်ချက်ပေးပို့စာပေါ်နိုင်ငံရေးပါတီတွေကကန့်ကွက်စာထုတ်ပြန်တာကိုတွေ့ရပါတယ်။တရားစီရင်ရေးပေါ်လွှမ်းမိုးတာလားဆိုတဲ့အမြင်တွေတရားစီရင်မှုလွတ်လပ်မှုမရှိတော့ဘူးဆိုတဲ့အမြင်တွေပေါ်အခြေခံပြီးတော့ထုတ်ပြန်ခဲ့ကြတာတွေ့ရပါတယ်။ဝန်ကြီးဌာနအနေနဲ့အဲ့ဒီလိုမှတ်ချက်ပေးခွင့်ရှိသလား။မှတ်ချက်ပေးတာဟာဖြစ်ပွားနေတဲ့အခြေအနေကိုပိုးပြီးတော့ရှုပ်ထွေးနိုင်စေသလားစတဲ့ဝေဖန်ပြောဆိုမှုတွေဖြစ်နေတာကိုတွေ့ရပါတယ်။အဲ့ဒါနဲ့ပတ်သက်လို့သတင်းမီဒီယာသမားတဦးနဲ့ဖြစ်မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အလုံးမှုဆောင်တဦးဖြစ်တဲ့ဦးမြင့်ကျော်က
သံတမန်ရေးဝန်ကြီးဌာနကိုဆွေဝင်းစီကိုပို့လိုက်တဲ့သူ့ရဲ့သဘောထားမှတ်ချက်အနေနဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးကွဲပြားနေကြတဲ့ဟာတွေကြားနေရတယ်။ဟိုနိုင်ငံရေးပါတီတွေကတော့စုပြီးတော့ကိုယ်ပါတီ၊ကြံ့ခိုင်ပါတီကဦးဆောင်တော့ဟိုနိုင်ငံရေးပါတီကိုယ်ပါတီကဒီဟာနဲ့ပတ်သက်ပြီးတော့ဟိုထုတ်ပြန်ချက်တွေထုတ်ခဲ့တာလေရှိတယ်။သူတို့ကကန့်ကွက်တဲ့သဘောမျိုးဟိုထုတ်ပြန်ခဲ့တယ်။ဟိုတကယ်တမ်းကျတော့ဒီကျွန်တော်မြင်မှာတော့တာဝန်ထမ်းဝန်ကြီးဌာနကဒီကိစ္စဒီအကြောင်းအရာကဒီအကြောင်းနဲ့ပတ်သက်လို့ကြွမ်းကျင်တဲ့ဝန်ကြီးဌာနတစ်ခုအနေနဲ့မှတ်ချက်ပေးတဲ့ဟာလို့ကျွန်တော်မြင်တယ်။ဒီဟာဟိုတရားရုံးကိုလွှမ်းမိုးဖို့ကြိုးစားတဲ့တရားရုံးရဲ့လွတ်လပ်ခွင့်ကိုထိပါရရောက်တဲ့ဆွဲဟာမျိုးတော့တရားစီရင်ရေးလွတ်လပ်ခွင့်ထိပါရရောက်တဲ့အမှန်ကျွန်တော်တော့မမြင်ဘူးသူကကြွန့်ကျင်တဲ့တက်ဆိုင်တဲ့ဝန်ကြီးဌာနတစ်ခုအနေနဲ့မှတ်ချက်တစ်ခုပေးခွင့်ရှိတယ်လို့တော့ကျွန်တော်မြင်တယ
်အခုသတင်းပတ်ထဲမှာတော့နိုင်ငံတော်သမ္မတကြီးဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြီးရဲ့ခီးစဉ်ကရင်အမျိုးသားစည်းရုံး KNU အဖွဲ့ရဲ့16ကြိမ်မြောက်ကွန်ကရစ်နဲ့ထိတ်တန်းခေါင်းဆောင်တွေရွေးချယ်မှုသတင်းအစရှိတာတွေဟာလူများစိတ်ဝင်စားဖို့သတင်းတွေဖြစ်တဲ့အကြောင်းသိကြရင်ညီကုန်းထုတ်လိုက်ရပါမယ်
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြတာဖြစ်ပါတယ်။အခုတစ်ခါမှတော့ဦးကျဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးစီမှာတယ်။ဒေါ်ဆွန်းစစ်ကြည်ရဲ့အခုတစ်ခေါက်တရုတ်ခီးစဉ်အတွင်းမှာမြစ်ဆုံရေကတာစီမံကိန်းနဲ့ပတ်သက်လို့အဖြေတစုံတရာပေါ်ထွက်လာလိမ့်မယ်လို့ပြည်သူတွေကမျှော်လင့်နေကြပါတယ်။နှစ်ဖက်အကျိုးအတွက်အထူးသဖြင့်မြန်မာအကျိုးအတွက်ဘယ်လိုဆုံးဖြတ်သင့်တယ်လဲဆိုတာကိုတရုတ်ပြည်အခြေဆိုင်မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောဝိုင်းရင်သတင်းစာဆရာကြီးဦးကျော်ရင်မြင့်နဲ့ဦးကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင်။
ကျွန်တော်ဒီကနေ့ဆရာကြီးဆရာမကိုမိကျင်တာကတော့မြစ်ဆုံကိစ္စဖြစ်ပါတယ်။ရောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဖြီးသွားမှာဖြစ်ပါတယ်။ဒီကိစ္စကိုမလွှဲမသွေဆွေးနွေးပါလိမ့်မယ်။ဒီကိစ္စဟာမြန်မာပြည်သူတွေအထူးအလေးထားတဲ့ကိစ္စလည်းဖြစ်ပါတယ်။အပြင်းထန်ကန့်ကွက်ခဲ့ကြတယ်။စီမံကိန်းကရနိုင်တဲ့အကျိုးအမြတ်ကဘယ်လောက်ရှိသလဲဆိုတာကိုအမှန်တကယ်နားလည်သဘောပေါက်ခဲ့ကြရလားဆိုတာကိုလည်းသိကျင်ပါတယ်ပထမဆုံးက။ဆိုကောင်ကိုသူတို့ချင်းချင်းစဉ်းစားနိုင်တဲ့အခြေအနေရှိခဲ့ရတာဆိုတော့ကျွန်တော်သိကြပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစိုးရကိုလူကြိုက်မများတဲ့အတွက်အစိုးရလူသူများအစိုးရလူသူများကန့်ကွက်ရမယ်ဆိုတဲ့ဝေါ်ထားလည်းတခုရှိနေတဲ့အတွက်ကြောင့်ပထမဆုံးကျွန်တော်အဲ့ဒါကိုသိကြပါတယ်။ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အများစုကဒါဟာသူတို့ဟာအခြေအနေမှန်ကိုသိလို့ကန့်ကွက်တယ်လို့သတင်းစာဆရာတူအနေနဲ့ဆရာဦးကျော်မြင့်ထင်ပါသားခင်ဗျာ။
အများစုကတော့တိတ်ထဲထဲဝင်ဝင်တော့သိမဲ့ပုံမရှိပါဘူးဒါပေမဲ့ဒေါက်တာဆောရင်းတို့ဒေါ်ဒေဝီတန်းစင်တို့လို့တဘာဝပေါင်းလို့နေနေပတ်သက်တဲ့ပညာရှင်တွေကသူတို့ရဲ့သုံးသက်ချက်တွေမှာလည်းလက်ခံနိုင်ပွဲရှိဘူးလို့သူတို့ကသုံးသက်ထားတယ်ဒါကတော့ပြည်သူလူထုကအများကြီးလေ့လာတယ်ဖတ်ရှုတယ်နားယူတယ်ဒါကြောင့်မလို့ပြည့်ပြည့်ချာချာမသိဘူးလို့တော့ပြောလို့မရပါခင်ဗျာဆိုင်ချာမကြီးညာပြောတဲ့ဟာတွေကိုခံယူပြီးမှတန်းွက်ကြတာလို့မြင်ပါတယ်
ဟုတ်ကဲ့သဘာဝပတ်ဝန်းကျင်အချင်းတော့မြစ်တစ်ခုကိုပိတ်ဆို့ပြီးတော့ရေကာတာပေါင်းများများစွာလုပ်မယ်ဆိုတော့ဒါထိခိုက်မြင့်နိုင်မှုရှိမယ်ဆိုတော့သိကြပါရဲ့ဒါပေမဲ့စီးပွားရေးအများဆုံးကိုတော့လူတွေနားလည်ကြရလားမြန်မာနိုင်ငံရဲ့စွန့်အင်လူအချက်အတွက်သတိကြေသာအချင်းအထောက်ပံ့ဖြစ်နိုင်တယ်ဆိုတော့တရုတ်ဘက်ကထောက်ပြတာလည်းတွေးလာရပါတယ်ဆရာကိုင်းတို့မြန်မာတွေရမယ်ဘာညာဆိုတော့အဲ့ဒီဟာကိုနားလည်ကြရဲထင်ပါသလားခင်ဗျာဆရာပဲဆက်ကြောက်ပါဦ
းဟုတ်ကဲ့နားလည်ကြပါရဲ့ဗျဟိုခွဲဝေခံစားမယ်မှရန်တို့အချိုးအစားလည်းမြန်မာနိုင်ငံအတွက်ကအများကြီးမှနေတယ်ပေါ့နော်။အဲ့ဒီအပေါ်မှာလည်းစစ်ကြီးသဘောမကျလို့ကန့်ကွက်ကြတာပါပါတယ်။အကျိုးအမြတ်ခွင့်ဝေခံစားမှုလည်းနေတယ်။နောက်တစ်ခုကထိခိုက်မှုကများမယ်ဆိုတဲ့အသိတော့ပြည်သူအများစုမှရှိပါတယ်ဗျ
။ဟုတ်ကဲ့ဆရာမဒေါက်တာဖြတ်ကျော်စောရဲ့သဘောထားလည်းသိကြပါတယ်
။ဒီမှာတော့ဟိုပြည်သူလူထုကိုအပြစ်မတင်ဘူး။ဘာဖြစ်လို့လဲဆိုတော့ဖြောက်ဗမာပြည်ရဲ့တရားစာတတ်ပစ္စည်းတွေရောင်းချနေတာလုတ်ကိုင်းနေတာဗမာပြည်မှာဒီလောက်ဝင်ငွေတွေရခဲ့ရသားနဲ့ပြည်သူတွေဘဝနည်းနည်းမှမတိုးတက်လာတဲ့အခြေအောက်အောက်မှာဗမာပြည်သူတွေကကြောက်ရွံ့ကြံ့ဝယုံနိုင်တော့ပါဘူးအဲ့တော့သူတို့အတွက်တကယ်အကျိုးအမြတ်ရှိမရှိဆိုတာသေချာရှင်းပြနိုင်မှသူတို့လက်ခံကောင်းလက်ခံတယ် NLD အစိုးရကတက်လာပြီးတဲ့နောက်ကော်မရှင်ဖွဲ့ပါတယ်အဲ့ဒီကော်မရှင်ကနော် ARD မြစ်ဆုံမြညာမြကွမ်းဆိုပြီးတော့သူကအဲ့လိုနာမည်ကြီးနဲ့ခွဲပြီးတော့ဖွဲ့လိုက်တာဖြစ်တယ်။အဲ့တော့အဲ့လိုဖွဲ့လိုက်ပြီးတော့ပြည်သူလူထုကိုအစိုးရဘလောက်အကောင်းကဘလောက်ကိုကဘလောက်ရမယ်ကိုကဘလောက်ပေးရမယ်ဆိုတာပွင့်ပွင့်လင်းလင်းနဲ့ထင်သာမြင်သာရှိစွာချပြမယ်ဆိုရင်ကျမတို့ပြည်သူတွေနားလည်နိုင်စွာရှိပါပါ။ကျမတို့ပြည်သူလူထုကအကောင်းဆုံးရွေးချယ်တတ်ပါလိမ့်မယ်။ဟုတ
်ကဲ့ဆောက်ကြင်းအဲ့တော့အခုလောလောဆယ်မှာအဲ့တော်တော်ဒေါက်တာဟာကျော်စောပြောတဲ့အစိုးရကဖွင့်စည်းပေးထားတဲ့ကော်မရှင်အခြေအနေကဘလောက်များစီးရပါပြီလဲခင်ဗျာအဲ့ဒီရဲ့အခြေအနေကဘယ်တော့ပေါ်ထွက်လာနိုင်မယ်မျှော်လင့်နိုင်ပါလဲ
သူကဟိုဘယ်နေ့ report ပြန်ပေးရမယ်ဆိုတော့ထုတ်ပြန်ခြင်းနဲ့ဖွဲ့ထားကြကိုတော့ပြည်သူလူထုကသိကြပါတယ်မြစ်ဆုံကိုအခုတည်းလည်းပြည်သူကစိတ်ဝင်စားမှုရှိနေတဲ့အတွက်ကြောင့်မလို့အဲ့ဒီကော်မတီဖွဲ့လိုက်တာကိုလည်းစိတ်ဝင်တစားနဲ့စောင့်ကြည့်နေကြပါတယ်ဗျာ
လက်ဘရောင်းကိစ္စမှာအဒေါင်းဆန်းစုကြည်ကိုယ်တိုင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေကတော့သိမကျင်ကြဘူးခင်ဗျာအခုကတော့ဘယ်လိုဖြစ်လာနိုင်လဲလို့ဆရာသုံးသပ်မိပါလဲဆရာ
ဟုတ်ကဲ့အကျဉ်းကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်ကတော့ဒေါင်းဆန်းစုကြည်သုံးသပ်ထားတဲ့ report ကတော်တော်ကောင်းပါတယ်အဲ့ဒီစီမံကိန်းပါ report အတိုင်းသာအကောင့်ထဲဖော်မယ်ဆိုလို့ရှိရင်ဟိုနှစ်ဖက်ညှပ်တဲ့အခြေအနေမျိုးမှရှိပါတယ်အဲ့တော့ဒေါင်းဆန်းစုကြည်ကတော့သူကကိုနိုင်ငံတကာအမြင်ဂရိကဝတ်တည်ရမယ်ဆိုတဲ့အမြင်မျိုးပတ်သက်နေကြတော့သူယက်တည်ကြတော့မှစဉ်းစားတာများတာမြစ်ဆုံစီမံကိန်းကိုလည်းဒေါန်ဆန်းစုကြည်စဉ်းစားတဲ့အခါမှာကျွန်တော်ကဟိုတစ်ချိန်ကအစိုးရချင်းတည်ခဲ့တဲ့ဂရိကဝတ်ဆိုတာမျိုးကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီတုန်းကသဘောတူတဲ့ မြန်မာဘက်ကအစိုးရရဲ့လူတွေရဲ့စိတ်အခြေအနေကိုလည်းထည့်စဉ်းစားကြည့်ကြပါတယ်။ဥပဒေကြောင့်မှအယူတို့အသက်မပြည့်သေးတဲ့သူတို့ဉာဏ်ရည်မပြည့်တဲ့လူတွေကိုချော့မော့ချင်းချောက်သဘောတူတာမျိုးဆိုရင်ဥပဒေကြောင့်ရတရားဝင်ရလားဆိုတာမျိုးပေါ့လေ။ဒါမျိုးကိုတော့စုစဉ်းစားမယ်ဆိုလို့ရှိရင်တော့ရေဆုံးကိစ္စအဖြေရမယ်လို့ညွှန်လိုက်ပါတယ်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းအဲ့လိုလည်းမေးချင်ပါတယ်မြန်မာပြည်သူတွေရဲ့ကွန်လွေအချင်းချင်းတရုတ်ပေါ်မှာထားရှိတဲ့သဘောကအတော်လေးဆိုးပါတယ်အထူးသဖြင့်တရုတ်ကိုမြင်ကြတဲ့ကသူတို့ဟာမြန်မာနိုင်ငံမှာစစ်အစိုးရဆဲဆိုးစီအောင်ဒါမိမွေပေးခဲ့တဲ့လူအဲ့ဒီဟာကိုအခွင့်အောင်းယူပြီးတော့အမျက်ထုတ်သွားတယ်လို့မြင်နေကြပါတယ်အဲ့ဒီကိစ္စကောအမှန်တရားသိရတဲ့အခါမှာပြေပြောက်နိုင်မဲ့အခြေအနေရှိပါတယ်လို့ဒေါက်တာကျော်ဆိုတော့တရုတ်ဘက်ကရောဒီအတွက်ဘလောက်ကြိုးစားမှုရှိပါလဲပြည်လည်မှုဒါမြန်မာဖြစ်လာဖို့အတွက်
ဟုတ်ကျမကတော့ဒီလိုမြင်တယ်ဦးကျော်ဆရာဟိုတရုတ်အနေနဲ့သူ့သူတွားပြီးအလုံးလုံးတဲ့နိုင်ငံတွေမှာအနည်းငယ်များပြိပခါတွေရှိတယ်ဆိုတာမှန်တယ်သူတွေ့ရတယ်အဲ့တော့သူ့ကိုမုန်းကြတာလဲတချို့ဒေသတွေမှာတော်တော်များတယ်ဆိုတာလဲသူတွေ့ပါတယ်အဲ့တော့ဒါပေမဲ့ကျမတို့ဗမာပြည်သူတွေသူ့ကိုမုန်းတယ်ဆိုတာလဲသိတယ်ဘို့တော့လဲတရုတ်ဘက်ကဗမာပြည်သူတွေကိုကျေးဇူးတင်နေတာရှိတယ်ဘလို့မုန်းမုန်းကျမတို့ဗမာပြည်သူတွေကလက်မပါအောင်ပြခင်ဗျာကြားလားမသိဘူးပါကစ္စတန်ကဒီသင်္ဘောရေတပ်ဆောင်ထောက်တဲ့အင်ဂျင်နီယာ6ယောက်ကိုဝင်တပ်ပြတာတခါဟိုရုရှားကမော်စကိုဟိုနင်းကြီးကိုဆိုလို့ရှိရင်လည်းဗာလဲတရုတ်ကဟို6ထပ်တိုက်ဟိုဈေးရုံကြီးတစ်ခုလုံးကိုမီးရှို့ပြတာကျမတို့ပမာပြည်သူတွေဒီလောက်မရက်ဆက်ဘူးဒီလောက်မုန်းမိမယ်ဒီလိုကန်းကောင်မလုပ်ခဲ့ကြဘူးဒီအတွက်ဒါတရုတ်ကကျေးဇူးတောင်တင်ပါသေးတယ်ဟိုသူတို့ဘက်ကလည်းအမားတွေရှိတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတချို့ရဲ့ယူတဲ့ယူထိုက်တဲ့တာဝန်ယူမှုအားနည်းတဲ့အောက်မှာသူတို့ရဲ့အားနည်းချက်တွေလည်းပြင်ရမယ်ဆိုသူတို့သဘောပေါက်တယ်။ဗမာပြည်သူတွေခံစားရတာကိုလည်းသူတို့နားလည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့နိုင်ငံတကားဖွင့်လာကြတော့လည်းသူတို့နိုင်ငံကိုတောင်ကိုရီးယားကုမ္ပဏီတွေနော်ဂျပန်ကုမ္ပဏီတွေဒီလိုပဲလုပ်ခဲ့ကြလို့ဖြစ်တယ်။ဒါကြောင့်မလို့သူတို့နားလည်နိုင်တယ်ပါလာနိုင်တယ်အဲ့တော့ဗမာပြည်သူတွေဘာတွေကိုမကျေနပ်နေတာလဲဘာတွေကိုခံစားနေရတယ်ဘာတွေဘက်မှာထိခိုက်နေတယ်ဘာတွေဘက်မှာဘာလဲကြောက်ကြဖို့ရှိတယ်ပူပါမှုရှိတယ်ဒါတွေကိုသူတို့တစ်ဖြည်းဖြည်းရှာပြီးတော့တစ်ဖြည်းဖြည်းစနိုင်တဲ့ပကစပြီးလုပ်သွားမှာပဲအခုလက်ခင်ဗျာကြောက်ဖြူဘက်မှာမာဒီကျွန်းလို့ဘာလို့မှတရုတ်ကတော်တော်ကိုထဲထဲဝင်ဝင်ဝင်နေတာပဲအဲ့တော့အဲ့လိုပဲသူကတခြားနေရာတွေမှာသူကတဖြည်းဖြည်းတိုးတိုးတိုးတိုးဝင်ပြီးတော့ဒေသခံလူစုနဲ့ဆက်ဆံရေးကောင်းအောင်ဒေသခံလူစုလက်ခံနိုင်အောင်ဒေသခံလူစုရဲ့အခြေခံစီးပွားရေးတိုးမြင့်လာအောင်တဖြည်းဖြည်းစူးစမ်းပြီးလုပ်ပြီးသွားလိုက်တယ်ထင်ရတာပဲ
ဟုတ်ကဲ့အဲ့ရခိုင်ဘက်မှာဆိုလို့အဲ့တဖြည်းဖြည်းတိုးဝင်လာနေတဲ့တရုတ်ရဲ့တိုးဝင်လာမှုကရခိုင်ဒေသခံတွေရဲ့သဘောထားရောဘယ်လိုကြားပါလဲဆရာစောစောကတော့ခါခါစီစီတွေးကြရတယ်ဆောက်ကြွင်မြင့်နောက်ဆုံးရခိုင်ဒေသခံတွေရဲ့တရုတ်ဘက်သဘောထားသူရဲ့ပြုပြင်မှုတွေကြောင့်အချို့ပြုလုပ်ငန်းတွေလုပ်ပေးလို့နည်းနည်းများပျော်ပြောင်းလာရလို့ထင်ပါလားဆရာကြားမိပါလ
ားကျွန်တော်ဒီလောက်ထိတော့ဟိုဒေတာကန်ရဲ့သဘောထားကစိတ်မပြောင်းလဲသေးပါဘူးတရုတ်ဘက်ကပြောင်းလဲတယ်ဆိုပေမဲ့လည်းအလွန်တိတာမြင်တာလောက်အောင်ပေါ့လေပြင်းနဲ့လောက်အောင်လည်းသူ့ဘက်ကပြောင်းနေတယ်လို့ကျွန်တော်တော့မကြားမိပါဘူးအဲ့တော့ဒေတာကန်တွေကလည်းအခုထိတော့တရုတ်ဘက်မှာသဘောထားပြောင်းတာမတွေ့သေးပါဘူးဗျရခိုင်နဲ့မမကပါဘူးအဲဟိုကဘရောပိကျင်းတကောင်းတဲ့မှာပဲဖြစ်ဖြစ်လက်ပောင်းမှာပဲဖြစ်ဖြစ်ဒေတာကန်ကြီးရဲ့သဘောထားပြောင်းလာတော့ကျွန်တော်မကြားပါဘူ
းအနောက်တစ်ခုစောစောကဆရာပြောသွားတယ်တရားဥပဒေအရကျူးစွနေတဲ့လူစိတ်မနှံ့တဲ့လူတွေကိုနဲ့လုပ်တဲ့ contract ဟာတရားမဝင်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီမြေဆုံစီမံကိန်းကိုစခဲ့တော့မှဒီဘက်ကမြန်မာဘက်ကလက်မှတ်ထိုးခဲ့တဲ့လူတွေရဲ့အနေအထားဟာတကယ်လူတို့ကိုကိုစားပြုပြီးတော့လက်မှတ်ထိုးနိုင်တဲ့လူတို့အကျိုးကိုဥတည်ပြီးတော့လက်မှတ်ထိုးနိုင်တဲ့အနေအထားမျိုးမဟုတ်ဘူးလို့လည်းစဉ်းစားမှုတွေရှိပါတယ်။အဲ့ဒီအခြေအနေကိုပြန်ပြင်နိုင်မယ်ထင်ပါလားဆရာဒီခါမှာ
။ NLD ကတချင်ကပုံလင်းနေတာမျိုးရှိအောင်လုပ်မယ်ဆိုပြီးတော့သူတို့ပြောခဲ့ကြတယ်လေ။အခုထိတော့အဲ့ဒီတုန်းကဘယ်လိုတွေသဘောတူထားပြီးတော့ဘယ်လိုတွေလက်မှတ်ထိုးကြတယ်၊ဘာတွေဖြစ်တယ်ဒါတွေကိုလည်းအခုထိတော့ဘာမှပုံမှန်လည်းနေနေတာကမတွေ့ရပါဘူး။နောက်ဒီလူတို့ကနေပြတန်တရားဝင်နေတာတွေလည်းရှိပါတယ်ဥပမာလက်ပေးလက်ယူမှုတွေလက်ထိုးပြီးတော့မှလုပ်ခဲ့တယ်ဘာညာဘာလို့ဒါတော့ဆွဆွဲချက်တွေပေါ့လေအမှန်လို့တော့မဆိုလို့ပါဘူးအဲ့တော့အဲ့ဒီဆွဆွဲချက်တွေကဟုတ်တယ်မဟုတ်ဘူးဆိုတာမျိုးတွေလည်းခုထိဘယ်ဘက်ကမှထုတ်ပြန်ပြောဆိုနိုင်ခြင်းလည်းမရှိသေးတဲ့ခါကျတော့ဒီလူတို့ကတော့တန်တရားဝင်နေတုန်းမှာပဲအဲ့ဒီတော့ကလက်မှတ်ထိုးသူတွေကလူတို့ကိုကိုစားပြုသလားဆိုတာတော့အဲ့ဒီတော့ကအုပ်ချုပ်ရဲ့အစိုးရကထိုးခဲ့တာပါပဲဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးသိချင်တဲ့ကိစ္စကတော့ဘာလို့ကျွန်တော်မျှော်လင့်ကြမလဲခင်ဗျာဒေါက်တာကျော်စောအရင်ပြောပါဒေါက်ဆန်းစုရဲ့ဒီဖီးစင်တွင်မှာအတိအကျမြေဆုံအပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်ထိကောင်းတဲ့သဘောဖြစ်လာနိုင်တယ်ထင်ပါလဲခင်ဗျာ
အဲ့ဒီကော်မရှင်ဖွင့်တဲ့နေ့ရလေဟိုဥဇော်သေးရဲ့အင်တာဗျူးတစ်ခုကြားလိုက်တယ်သူကအဲ့ဒီကော်မရှင်ကိုတဲ့အဲ့ဒီစာချုပ်စာတမ်းနေနဲ့ပတ်သက်တဲ့ဟာတွေအားလုံးပေးအပ်မယ်တဲ့ပေးအပ်ပြီးအဲ့ကော်မရှင်ကလူမှုသိတာသိဖို့လိုတဲ့အချက်အလက်တွေကိုသူတို့ဖွင့်ဟပြီးတော့ပြောပြပါမယ်လို့ပါတယ်အဲ့တော့ဒေါက်ဆန်းစုကြည်ကဒီခြေလမ်းကိုသူတရုတ်ပြည်မသွားခင်လှမ်းခဲ့တဲ့အတွေ့ဒါတရုတ်ကိုလည်းသူကပြောရရှိတာပေါ့အဲ့တော့ဒီကော်မရှင်ကထွက်လာပြီးတဲ့နောက်မှာလက်ပတော်ကော်မရှင်တော့ကလိုပဲသူအစီရင်ခံစာတင်မယ်နိုဗ ెంబ ာမှာတင်မယ်တင်ပြီးလို့ရှိရင်တရုတ်ကပမာရောနှစ်နိုင်ငံစလုံးအကျိုးသိမ့်မထိခိုက်တဲ့မျက်နှာလည်းသိမ့်မပြည့်ရတဲ့ပြည်သူလူထုကလည်းကျေနပ်နိုင်မဲ့နိဗ္ဗာန်တစ်ခုကိုရှာတွေ့နိုင်လိမ့်မယ်လို့ကျွန်မကတော့ထင်နေပါတယ
်။ဟုတ်ကဲ့ဆရာကျော်ရဲ့မျှော်လင့်ချက်လည်းကြားချင်ပါတယ်ဒီစီစဉ်က။အ
ဲကျွန်တော်ကတော့ဒေါန်ဆတ်စုကြည်ကလည်းပြည်သူလူထုအများစုလက်မခံတဲ့မြေဆုံကိစ္စကိုသူရှေ့တိုးဖို့လို့အတွက်စဉ်းစားလိမ့်မယ်မထင်ပါဘူး။တရုတ်ဘက်ကလည်းသူကမြစ်ဆုံကသူ့တဲ့တလောက်အဓိကတော့မကြပါဘူးသူမြစ်ဆုံကိုလက်လျှော့လိုက်မယ်ဆိုရင်သူအနောက်ဖက်ပင်လယ်ထွက်ပေါက်ကိုသူကြီးကြီးသူသူရနိုင်ပါလိမ့်မယ်တရုတ်ကအဲ့ဒါကိုလဲနိုင်လိမ့်မယ်လို့ထင်ပါတယ်ဒါကြောင့်မလို့သူ့အတွက်မဟာဗျူဟာမြောက်တဲ့ကြောက်ကျူကူမင်းအဝေးကြီးကားလန်းတွေယထာလန်းတွေပိုင်တိုင်းတွေပင်လယ်စစ်ကြမ်းတွေဒါတွေနဲ့မြစ်ဆုံနဲ့တရုတ်ဘက်ကလဲလိမ့်မယ်လို့ကျွန်တော်တော့အဲ့ဒီလိုညွှန်လင့်ပါတယ်ဗ
ျသောရရှင်ခင်ဗျာဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်တော်ဝင်စီသူရဲ့ယူသားမှုပြင်းပြင်းထန်ထန်ရှိမှုနဲ့ပြည်သူလူထုရဲ့ချင်းချင်းစဉ်းစားနိုင်မှုတို့ဟာအဓိကလိုအပ်ချက်တွေဖြစ်တယ်လို့ထင်မိပါကြောင်းပြောကြရင်ဒီလိုပါအစီအစဉ်ကိုဒီမှရင်ဒီကုန်းချလိုက်ပြရစေခင်ဗျာကျေးဇူးတင်ပါတယ်
ကျော်လန်တိုင်းမြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ခုခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြအာခစားကနာကူနားဆင်ကြမှာပါ။ကိုရရန်နိုင်တင်ဆက်ထားပါတယ်ရှင်။
ဘာဗီယိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။စပိန်နိုင်ငံသားဆာဂျီယိုဂါစီယာဟာသမားစတ် Open Gaudi Champion ဖြစ်ပြီးတော့ပထမဆုံးမေဂျာဖလားကိုရသွားပြီဖြစ်ပါတယ်။အာဆွန်နီးပြအာဆွန်ဘင်ဂါကတော့ချီလီတိုက်စမှုဆန်ချက်ကအသင်းမှာဆက်နေခြင်းလဲလို့ပြောလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကပျုံယမ်းမြို့မှာရှင်းပခဲ့တဲ့မြောက်ကိုရီးယားမာရသွန်ပြိုင်ပွဲစတာတွေကိုဒီတစ်ပတ်မှာတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။သမားစစ်စိုးပင်ကောက်ဒီပြိုင်ပွဲမှာတော့စပိန်နိုင်ငံသားဆာဂျီယိုဂါစီယာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်အဂေါစတာမှာကျင်းပတဲ့သမားစစ်စိုးအိုပင်ကောက်ဒီပြိုင်ပွဲ၄ရက်မြောက်နောက်ဆုံးနေ့မှာစပိန်ကဂါစီယာနဲ့အင်္ဂလန်ကဂျက်စတင်ရိုးစ်တို့တမန်ရိုက်ချက်တဲ့ကိုးချက်ရှော့ရိုက်ပြီးတော့တည်ဖြစ်နေတာကြောင့် Sudden Death Playoff ကစားကြတာမှာပထမဆုံးကျင်းပါပဲဂါစီယာကတမန်ရိုက်ချက်တဲ့တစ်ချက်ရှော့ရိုက်ပြီးဂျက်စတင်ရိုးစ်ကတစ်ချက်ပိုရိုက်တာကြောင့်ဂါစီယာအနိုင်ရသွားတာပါဒါဟာအသက်38နှစ်ရှိဖြစ်တဲ့ဂါစီယာအတွက်တော့ပထမဆုံးမေဂျာဆုဖလားလေးဖြစ်ပါတယ်။ဂါစီယာကတော့သူအခုလိုပထမဆုံးမေဂျာဖလားရလိုက်တဲ့အတွက်ဝမ်းသာတယ်လို့ပြောပါတယ်။အထူးသဖြင့်သူအားကျခဲ့ရတဲ့ကွယ်လွန်သွားပြီဖြစ်တဲ့စပိန်ကောက်ဒီအကျော်မော်ဆာဗီဗယ်လက်စီရိုးစ်ရဲ့နှစ်60ပြည့်မွေးနေ့မှာအနိုင်ရလိုက်တဲ့အတွက်အရန်ကိုချီးမြှောက်မိတယ်လို့ပြောပါတယ်ခင်ဗျာ။ဒီတစ်ပတ်စပိန်လာလီဂါမှာရီယယ်မက်ဒရစ်နဲ့အက်တလက်တီကိုမက်ဒရစ်တို့တွေ့ကြကြပြီးတော့တကူးစီစီကျသွားပါတယ်။ရီယယ်အတွက်ဂိုးကိုပေပေကအရင်သွင်းခဲ့ပြီးတော့အက်တလက်တီကိုအတွက်ချီပါကူကတော့ပြင်သစ်တိုက်စမှုဂရိစ်မန်ကပွဲပြီးကနေမှပြန်သွင်းခဲ့တာပါ။ဂျာမန်ဘွန်ဒက်စ်လီဂါမှာတော့ဒီတစ်ပတ်မှာဘိုင်ယန်မြူးနစ်နဲ့ဘော်ရူစီယာဒေါ့တမန်တို့ကစားခဲ့ကြပြီးတော့ဘိုင်ယန်က၄ဂိုးတကူးနဲ့နိုင်တော့ပါတယ်။ဘိုင်ယန်အတွက်ဂိုးတွေကတော့ရီဘယ်ရီကတကူး၊လက်ဗန်နော့စကီက၂ဂိုးနဲ့ရော်ဘင်ကတကူးသွင်းခဲ့ပါတယ်။ဒါကြောင့်အမပေးပွဲပြီးဖို့၆ပွဲပဲလိုတော့အချိန်မှာဘိုင်ယန်မြူးနစ်က68မှတ်ရပြီးဒုတိယနေရာကလိုက်ပ်ဇစ်ကို10မှတ်ဖြတ်ထားပါတယ်။ဒေါ့တမန်ကတော့အမှတ်50နဲ့အဆင့်4နေရာမှာရှိနေပါတယ်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီဘက်မှာအသင်းကြီးတွေအကုန်လုံးနိုင်ခဲ့ကြပါတယ်။ဒေါ့တမန်ဝတ်ဖို့ကို၄ဂိုးကိုမရှိနဲ့နိုင်သလို Chelsea ကလည်းဘုံမော့ကို3ဂိုးတကူနဲ့နိုင်ပါတယ်။ရန်ပွဲစဉ်တွေမှာတော့ Man City က Hull City ကို3ဂိုးတကူ၊ Liverpool က Stoke City ကို2ဂိုးတကူ၊ Man U က Sunderland ကို3ဂိုးကိုမရှိနဲ့နိုင်တော့ပါတယ်။ဒီတော့မှဇာတ်ထိပ်မှာရောက်နေတဲ့အသင်းကြီးတွေနိုင်လိုက်တာကြောင့်မပေးပွဲပြီးဖို့၈ပွဲပဲလိုတော့တဲ့အချိန်မှာ Chelsea က9မှတ်အသာနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်။ Chelsea ကမပေးကြမှာဦးဆောင်နေတဲ့အချိန်မှာ Chelsea နီးပြား County က အစ်တလီကိုပြန်ပြောင်းမယ်ဆိုပြီးတော့သတင်းတွေထွက်လာနေပါတယ်။အစ်တလီအေဂျင့်အန်ဒရီယာပါစတိုရဲလိုကကွန်တီဟာအစ်တလီကိုပြန်ပြောင်းလာနိုင်တယ်လို့ပြောတဲ့ပုံမှာသူကတော့ရှော့စီးမှာပဲပြောတယ်လို့ကွန်တီက
အရီဒါဒီဇင်တဗျူ
အန်ဒရီယာပါစတိုရဲလိုရဲ့အင်တာဗျူးကိုဖတ်အောင်ပါတယ်။သူ့ကိုကျွန်တော်မသိအောင်ပြီးတော့သူကဘာကြောင့်ကျွန်တော်အကြောင်းကိုပြောနေလဲနားမလည်ပါဘူး။ကျွန်တော်ကတော့ဒီမှာပဲဆက်ရှိနေမယ်လို့ထင်ပါတယ်။ကျွန်တော်ဒီမှာပြောပါတယ်ဒါကအရေးကြီးဆုံးလို့ကျွန်တော်ထင်တယ်တခြားလူတယောက်ကကျွန်တော်အတွက်ပြောနေတာကျွန်တော်အကြောင်းပြောနေရတာကိုနားထောင်ရတာကျွန်တော်မကြိုက်ပါဘူးကျွန်တော်ကအီတလီမှာနီးပြလုပ်ခဲ့တာကြောင့်ဒီလိုအချိန်မျိုးမှာဒါမျိုးသတင်းထွက်တာပုံမှန်ဖြစ်ဦးဖြစ်စင်ပါသူကကျွန်တော်ကိုအီတလီကိုပြန်လာစေချင်လို့လည်းဖြစ်နိုင်ပါလား
အာဆနယ်ဘက်ကိုကြည့်တော့အာဆနယ်နီးပြဘန်ဂါရဲ့အနာဂတ်ကမရေရာလားသလိုချီလီတိုက်စစ်မှုစမ်းချက်ရဲ့အနာဂတ်ကလည်းရေရာမှုတော့မရှိသေးပါဘူးဒါပေမဲ့အာဆနယ်နီးပြဘန်ဂါကတော့စမ်းချက်စာအသင်းမှာဆက်ရှိနေကြတယ်လို့ပြောလိုက်ပါတယ
်။ I believe that basically.
ဒီအားဖြင့်တော့သူကဒီမှာဆက်နေသွားစီနေလို့တော့ကျွန်တော်ယုံကြည်ပါတယ်။အဲ့တော့ဒါကသူ့ရဲ့ agent နဲ့သဘောတူညီမှုရမရဆိုတဲ့အပေါ်မှာမူတည်တာပါ
။သူ့အနေနဲ့အသင်းမှာဆက်ရှိမရှိဆိုတာဘယ်သူကကြီးညာမလဲဆိုတဲ့အပေါ်မှာတော့ဒါကအသင်းကကြီးညာမှာဖြစ်တယ်လို့ဘန်ဂါကပြောလိုက်ပါတယ်ဗျာ။နောက်ကိုရီးယားမာရသွန်ပြိုင်ပွဲကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကကျင်းပခဲ့ပါတယ်။ပျုံယမ်းမြို့ကကင်မီဆွန်အားကစားကွင်းကြီးကစတင်တားလွှတ်ခဲ့ပြီးတော့အပြော်ရန်အပြေးသမား1100နဲ့ခြေစားပြိုင်ပွဲဝင်အပြေးသမား900ကျော်ပါဝင်ခဲ့ကြပါတယ်။ဒီထဲကအများစုကတော့မြောက်ကိုရီးယားနိုင်ငံသားတွေဖြစ်ပြီးတော့ဒီနှစ်မှာနိုင်ငံသား10ယောက်ဝင်ပြိုင်ခဲ့ပါတယ်။အမျိုးသားဘက်မှာတော့မြောက်ကိုရီးယားနိုင်ငံသားပတ်ဆိုးက2:14:56နဲ့အနိုင်ရသွားပြီးတော့အမျိုးသမီးဘက်မှာတော့ဂျိုအန်အုတ်က2:29:23နဲ့နိုင်သွားပါတယ်။မြောက်ကိုရီးယားဆိုးက2014ကစပြီးတော့နိုင်ငံသားကလာပြိုင်တဲ့ပျော်ရန်အပြေးသမားတွေကိုဝင်ပြိုင်ဖို့ခွင့်ပြုခဲ့တာဖြစ်ပြီးတော့အဲ့ဒီနှစ်ကစပြီးတော့နိုင်ငံသားကနေလာပြိုင်တဲ့တိုင်ပွဲဝင်အရေးတွက်ဟာလည်းတစ်နှစ်ထက်တစ်နှစ်ကိုပိုပြီးတော့တိုးလာနေပါတယ်ခင်ဗျာ
twin and is set tare axa kana ko na sin ke ja la phit par de fury ga thot twin ni de atan lin season ni ne patat pyo we phan a chan pe chin ne sa yida pe pu chin ne so yin no fury ye email lai sa phit de bamis@furynews.com ko sa yida pe pu nai ma de fury ga ni boru ni nya ban season ni ko set pyo thot twin pe ni ba de khu ro naw song ya myama ne nai ngan da ga twin chin chuk ko mat tagi thak ga chin nya pe ba ma shin
ဆီးရီးယားရေးမှာနောက်ထပ်ပါဝင်ပတ်သက်တော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းကကလင်းငယ်တွေအပါအဝင်ရဲသားတွေအပေါ်ဓာတ်တုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အရင်အမြစ်လို့ယုံကြည်ရတဲ့ဆီးရီးယားလေးတပ်အခြေစိုက်စခန်းပေါ်ဒုံးကျည်နဲ့တိုက်ခိုက်ဖို့ပြီးခဲ့တဲ့သတင်းပတ်ကသမ္မတထရန့်ကညွှန်ကြားခဲ့တာပါ။ဆီးရီးယားနိုင်ငံတွင်းကိုဝင်မှာမဟုတ်ဘူးလို့သမ္မတထရန့်က Fox News ရုပ်သံရဲ့စီးပွားရေးသတင်းထောက်ကိုပြောဆိုခဲ့တဲ့အင်တာဗျူးကတော့ဒီကနေ့ထုတ်လွှင့်မှာဖြစ်ပါတယ်။ပြီးခဲ့တဲ့3လကဆလို့အမေရိကန်သမ္မတဒေါ်နယ်ထရန့်တာဝန်ယူခဲ့ချိန်ကစပြီးအမေရိကန်နဲ့ရုရှားဆက်ဆံရေးကရွေးရွှင်းဆိုးဝါးလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပါတယ်။အလိုလိုရတဲ့အနေအထားအထူးသဖြင့်စစ်ရေးအဆင့်မှာယုံကြည်မှုအဆင့်ပိုကောင်းမလာပဲအခြားဘက်ကိုရောက်လာတယ်လို့ဖြစ်နေတယ်လို့ရုရှားသမ္မတပူတင်ကနိုင်ငံပိုင်ရုပ်သံလိုင်းမီယာနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုတာကိုဒီကနေ့ထုတ်လွှင့်တာဖြစ်ပါတယ်။တချိန်တည်းမှာပဲမော်စကိုကိုရောက်ရှိနေတဲ့နိုင်ငံခြားရေးအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့အခုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးနေပါတယ်။မြောက်ကိုရီးယားအရေးကိစ္စတင်းမာမှုတွေကိုငြင်းငြင်းချမ်းချမ်းနဲ့အောင်မြင်အောင်ဖြေရှင်းတင်တယ်လို့တရုတ်သမ္မတရှီကျင်းဖင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြောကြားခဲ့တဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာမျက်နှာချင်းဆိုင်တွေ့ဆုံခဲ့ပြီးသတင်းတစ်ပတ်နီးပါးအကြာဒီကနေ့မှာခေါင်းဆောင်နှစ်ဦးတို့တယ်လီဖုန်းကတဆင့်စကားပြောခဲ့တာဖြစ်တယ်လို့လည်းသတင်းမှာဖော်ပြပါတယ်။ဒီတယ်လီဖုန်းပြောဆိုရာနဲ့ပတ်သက်လို့တော့အမေရိကန်သမ္မတအင်ဗျူရောကတစုံတရာထုတ်ပြန်ပြောဆိုထားတာမရှိပါဘူး။နိုင်ဂျီးရီးယားနိုင်ငံမျိုးတော်ကအမေရိကန်နဲ့ဗီတိန်တန်ယုံတွေကိုဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကတိုက်ခတ်မဲ့အစီအစဉ်ကိုတားဆီးနိုင်ခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လနောက်ပိုင်းမှာတိုက်ခတ်ဖို့စီစဉ်ထားတဲ့ဘိုကိုဟာရမ်အဖွဲ့ဝင်၅ဦးကိုနိုင်ဂျီးရီးယားထောက်လှမ်းရေးဌာနကဖမ်းဆီးထားတယ်လို့လည်းပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တကီထက်ကကြေညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လွှင့်မှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Michael Dubinsky ဖြစ်ပါတယ်။ကျွန်မ Ethan ဆုမရှင်။Few American တာမနက်ဖက်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00-9:00အထိ9.24/40/50အဖြစ်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.